Welcome to the Voice of America in Burmese.
မြန်မာရှိတဲ့ညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Day 2016ခုနှစ်အော်တိုဘာလ31ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိတိုင်းနိုမီတာ2425 3251တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါDemocratic သမ္မတလောက် Hillary Clinton ရဲ့ email ပြဿနာနဲ့ဆက်ဆက်နေပုံရတဲ့နောက်ထပ် email တွေကို FBI ကအခုချိန်မှာဖွင့်ချလိုက်တာဟာနိုင်ငံရေးပြောကမကင်းဘူးလို့ Democrat တွေကပြောဆိုနေပါတယ်။တခါအီတလီနိုင်ငံမှာတနင်္ဂနွေနေ့ကပြည်ရ 6.6 ရှိတဲ့ Clinton ခံခဲ့ရပြီးတဲ့နောက်ပျက်စီးမှုအတိုင်းအတာကိုတာဝန်ရှိသူတွေကလေလာဆန်းစစ်နေပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မနက်ဖြန်စတင်မဲ့ဒေါက်တာဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းဂျပန်ရောက်မြန်မာနိုင်ငံသား900ထက်မနည်းတွေ့ဆုံသွားမှာဖြစ်တယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးသွားဖို့ရှိပါတယ
်။နိုင်ငံတော်ကဂျပန်ခီးစဉ်ကပြည့်ရဲ့ပြည်ကလေးကတော့ delegation မှာအစိုးရဝန်ကြီးတွေတူးဝန်ကြီးတွေတောင်းရှိရလို့အားလုံးပေါင်း19ယောက်ပါတယ်။ကြံကြားရေးရောပေါ့နော်။
ဒီအကြောင်းတွေကိုသတင်းတွေပြီးတင်ဆက်သွားဖို့ရှိတယ်လို့ရခိုင်ဒေသရဲ့နောက်ဆုံးအခြေအနေမိုင်းဒီစီးတင်းမာနေတဲ့မိုင်းလာဒေတာရဲ့အခြေအနေတွေနဲ့ဒီရှမ်းပြည်နယ်တွင်းစစ်ပွဲတွေကြောင့်လူလူဒေတာကန်လူလူတွေဘယ်လိုရင်ဆိုင်နေရသလဲဆိုတဲ့အကြောင်းတွေကိုတွားရောက်စုံစမ်းတဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားစတဲ့ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ။
ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုပိုင်ဤပီးစာပါအသုံးပြုခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်နေနိုင်တဲ့ email တချို့ကို Federal ဆိုရစုံစမ်းစစ်ဆေးရေးဘူရို FBI ကအစတင်စစ်ဆေးခွင့်ရထားတာနဲ့အမျှဒီကိစ္စကိုအခုလိုချိန်မှာလှုပ်ဆောင်တာဟာနိုင်ငံရေးပြောကမကင်းဘူးလို့ဒီမိုကရက်တစ်ကပြောနေကြပါတယ်။ FBI စုံစမ်းစစ်ဆေးရေးမှုတွေဟာတိကျစုံစမ်းစစ်ဆေးမှုတစ်ခုအတွင်း Mrs. Clinton နဲ့ဆက်ဆက်နေနိုင်တဲ့ email တွေကိုလုံခဲ့တဲ့သတင်းပတ်အတော်ကြာတဲ့ကရှာတွေ့ခဲ့ပေမဲ့အဲ့ဒီအချိန်ကမဖွင့်ချပဲသမ္မတရွေးကောက်ပွဲကျင်းပဖို့17ရက်အလိုကျတော့မှဖွင့်ချလိုက်တာပါ။ဒီကိစ္စကိုတော့ FBI ညွှန်ကြားရေးမှူး James Comey က Congress ကောင်းဆောင်တွေကိုတောက်ချနေမှာအသိပေးလိုက်ကြပါ။သူတို့တွေ့ရှိတဲ့စာရွက်စာတမ်းတွေကိုပြန်လည်မတုံ့တက်ရသေးတာကြောင့်ဒီတွေ့ရှိမှုကဘလောက်ထိထူးခြားမလဲဆိုတာကိုတော့စုံစမ်းစစ်ဆေးသူတွေအနေနဲ့မသိရသေးတဲ့အကြောင်းကွန်ဂရက်လွှတ်တော်ကိုပေးပို့တဲ့သူ့ရဲ့စာထဲမှာမစ္စတာကိုမေးကရေးသားထားပါတယ်။မစ္စတာကိုမေးဟာသူ့ရဲ့ဩဇာကိုတုံ့ပြန်ရွေးကောက်ပွဲကိုလွှမ်းမိုးဖို့ကြိုးစားတာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင် Harry Reid ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးတော့ဒီလိုလုပ်တာဟာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့နဲ့ Russia အစိုးရအကြားဆက်နွယ်မှုတွေနဲ့ပတ်သက်ပြီး FBI ကရှာဖွေတွေးရှိထားတာတွေရှိနိုင်တယ်လို့သူယုံကြည်တဲ့အကြောင်းနဲ့လူတွေအမျက်ဒေါသဖြစ်စေနိုင်တဲ့အဲ့ဒီလိုအချက်အလက်တွေကိုဖွင့်ချပေးဖို့တောင်းဆိုတာကိုတော့ Mr. Comey ကလှစ်လူရှုနေတယ်လို့လည်း Mr. Reid ကစာနဲ့ဆွဆွဲပြောဆိုထားပါရဲ့ရှင်
။သမ္မတရွေးကောက်ပွဲရလဒ်ကိုသူလက်ခံခြင်းမှလက်ခံမယ်လို့ Republican သမ္မတလောင်း Donald Trump ကပြောထားတာကြောင့်ဒီလိုပြောဆိုမှုကနေရွေးကောက်ပွဲနေ့မှာအကြမ်းဖက်မှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်တာတွေရှိလာသလိုအဲလိုဖြစ်မလာဖို့အတွက်တိုင်းပြည်တော်အစိုးရအရာရှိအများပြားကကြိုတင်ပြင်ဆင်နေကြပါတယ်။ထရမ်ကသူ့ကိုထောက်ခံသူတွေကိုမဲယုံနေမှာကိုယ်သဘောနဲ့ကိုယ်တွားရောက်စောင့်ကြည့်တာတွေလုပ်ဖို့တိုက်တွန်းထားသလိုပြိုင်ဘက် Hillary Clinton ကိုထောက်ခံသူအများစုမဲပေးမဲ့နေရာတွေမှာရွေးကောက်ပွဲနေ့ကျရင်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိလာနေကြပါ။တစ်ချိန်တည်းမှာပဲမဲပေးသူတွေအပေါ်အနောက်ရှက်ပေးတာတွေကိုစောင့်ကြည့်ဖို့ဖရော့ဆိုရကမဲယုံနေမှာတောင်းပေးထားတဲ့အထူးလေးလာစောင့်ကြည့်သူအရေးအတွက်ကိုသိမကြခင်ကတရားရုံးဆုံးဖြတ်ချက်မှာအသီးသီးသာရှော့ချပစ်ခဲ့ပါတယ် USA Today သတင်းဌာနနဲ့ Suffolk တက္ကသိုလ်ပူးတွဲပြုစုတဲ့သိမကြခင်ကလူလူစုတန်းတစ်ခုမှာတော့မဲပေးနိုင်ပွဲရှိတဲ့လူဦးရေရဲ့51ရာခိုင်နှုန်းကနိုဝင်ဘာလထဲမှာကျန်းဖတ်မှုတွေဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းပြောဆိုထားသလိုဒီလိုပြောဆိုသူတွေကတဝက်နီးပါးကအလွန်မဲစိုးရိမ်နေဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
အီတလီနိုင်ငံမှာ36နှစ်အတွင်းအင်အားပြင်းထန်ဆုံးလှုပ်ခဲ့တာဖြစ်တဲ့တနင်္လာနေ့ကပြည်ယာ 6.6 ရှိတဲ့ငလင်တန်ကိုခံခဲ့ရပြီးတဲ့နောက်ပျက်စီးမှုအတိုင်းအတာသိချသိရဖို့တာဝန်ရှိသူတွေလှိလာဆန်းစစ်နေပါတယ်။နိုင်ငံအလဲပိုင်းကထိခိုက်ပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်တိစောက်မယ်လို့အီတလီဝန်ကြီးချုပ်မာတေအိုရန်စီကလည်းကတိပေးပြောဆိုလိုက်ပါတယ်
။ Noi ricostruiremo tutto. Le case, le chiese,
ဒီနေ့အိမ်တွေဖျားကျောင်းတွေနဲ့ဈေးစံတွေအားလုံးကိုကျွန်တော်တို့ပြန်လည်တိစောက်ပါမယ်။ကျွန်တော်တို့ရဲ့လှပတဲ့ဒေတာတစ်ခုဒီလှပတွေကြောင့်ပဲဒီဒေတာရဲ့အခြေခံကျတဲ့အမှတ်တင်ဒေတာတစ်ခုလိုဖြစ်နေတဲ့ဒီနေရာကိုပြန်ပြီးတော့တိစောက်သွားမှာပါလို့အီတလီဝန်ကြီးချုပ်ကပြောထားတာပါ။ တနင်္ဂနွေနေ့ကငလျင်ဟာနော်ချမြို့အနီးမြောက်30ကီလိုမီတာအနက်မှာဗဟိုပြုလွှတ်ခဲ့တာဖြစ်ပြီးတော့တောင်ဘက်ကီလိုမီတာ90ဒီရောမမြို့အထိငလျင်လောက်တာကိုခန်းစားခဲ့ရတဲ့အကြောင်းအမေရိကန်အမျိုးသားဘူမိဗေဒစစ်တမ်းအဖွဲ့ကပြောပါရယ်ကြီးမားတဲ့ကြောက်တုံးကြီးတွေကြောက်ဆောင်တွေပြိုကျပြီးအဝေးပြေးလမ်းမကြီးအတော်များများပိတ်ဆို့ကုန်တာကြောင့်ကြေးရွာတချို့ပြင်ပနဲ့လုံးဝအဆက်အသွယ်ပြတ်တောက်ကုန်ပါရယ်နော်ချမြို့မှာရှိတဲ့14ရာစုနှစ်စိန့်ဘန်နက်ဒစ်ဖခင်ကျောင်းအပါဝင်တမန်ဝင်အဆောက်အဦတချို့ပျက်စီးသွားတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါရယ်ငလင်းကျောက်သိမ်းဆုံးသူမရှိပေမဲ့လူ20ထက်မနည်းအနည်းချင်းဒဏ်ရာရတာတော့ရှိခဲ့ပါရယ်ပြီးခဲ့တဲ့ဩဂတ်စ်လကလူပေါင်း300ကျော်သေဆုံးခဲ့ရတဲ့အင်အားပြင်းငလျင်လှုပ်ခဲ့တဲ့ဒီနေရာမှာပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကအင်အားပြင်းငလျင်နှစ်ကြိမ်ထပ်လှုပ်ခဲ့ပြီးတဲ့နောက်မှာဒီနေရာကနေလူတွေအများပြားထွက်ခွာခဲ့ကြတာပါရှင်
။လဗနွန်နိုင်ငံရဲ့သမ္မတအသည့်အဖြစ်တမူဟောင်းတူဖြစ်တဲ့မီရှယ်အုံးကိုလဗနွန်လွှတ်တော်ကရွေးချယ်လိုက်ပြီးနှစ်နှစ်ကြာသမ္မတနေရာလက်လက်နေတာနဲ့ဒူတိုင်းပြည်တွင်းနိုင်ငံရေးအကျပ်တဲ့အခြေအနေတချို့ကိုအဆုံးသတ်လိုက်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့အုံးကလက်မနော်ရဲ့73ရောက်မြောက်သမရအဖြစ်အလင်းမြန်ကျန်းသစ္စာကျင်းဆိုလိုက်ပြီးတော့နိုင်ငံရေးနဲ့စီးပွားရေးဆန္ဒပြည်ပြင်ပြောင်းလဲမှုတွေလှုပ်သွားမယ်လို့ကတိပြုလိုက်ပါတယ်။အကြီးကျယ်ကွဲပြားနေတဲ့လက်မနော်နိုင်ငံရေးအဖွဲ့တွေကြားလက်တွေ့ကြကြပူးပေါင်းဆောင်ရွက်သွားဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။အုံးဟာလူမှုထောက်ခံမှုကြေကြေပြင်းပြင်းရထားသူဖြစ်ပြီးတော့အထူးသဖြင့်လက်မနော်လူငယ်တွေအများစုကသူ့ကိုထောက်ခံကြပါတယ်။ဒါပေမဲ့လည်း1985ကနေ90ခုနှစ်အထိပြည်တွင်းစစ်ပွဲမှာသူပါဝင်ခဲ့တဲ့အခမ်းအနားနဲ့ပတ်သက်လို့တော့သူဟာအကွဲပြဲတွေဖြစ်အောင်ဖန်တီးသူအဖြစ်ယူဆခံထားပါတယ်။ Hezbollah အဖွဲ့ရဲ့မာဂန်မဟာမိတ်တူဖြစ်တဲ့အုံးကိုသမရအဖြစ်ရွေးကောက်တင်မြှောက်ဖို့လွတ်တော်တွေမဲခွဲဆုံးဖြတ်မှုတွေမှာမဲပြားပူတွေထွက်လာခဲ့တာကြောင့်မဲခွဲမှုတွေကိုအချိန်ချင်းလုပ်ခဲ့ရပြီးနောက်ဆုံးမဲ128မဲမှ83မဲအနိုင်ရပြီးတော့သမရဖြစ်လာခဲ့တာပါ။နိုင်ငံရေးအပေးအယူလုပ်တဲ့အနေနဲ့အုံးဟာဆူနီခေါင်းဆောင်ဆိုင်ယက်El Hariri ကိုဝန်ကြီးချုပ်ခန့်အပ်လိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရူးနေပါထုတ်လွှင့်ပြီးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေတနင်္လာနေ့ညဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်တောင်ကိုရီးယားသမ္မတဘက်ကွန်ဟေကသူ့အစိုးရအပေါ်အများယုံကြည်မှုနဲ့ပတ်သက်လို့နိုင်ငံရေးအကျပ်အထည်တွေနဲ့ရင်ဆိုင်လာရတဲ့အခြေအနေကနေအမျိုးသားလုံခြုံရေးကိုအထူးကခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ဘယ်လိုအခြေအနေမျိုးကိုမဆိုရင်ဆိုင်မှုအတွက်အခိုင်အမာပြင်ဆင်ထားတယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရပုဂ္ဂိုလ်ဂျွန်ယော့ခွတ်ကသတင်းတောက်တွေကိုတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံရေးရမကြည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲတောင်ကိုရီးယားစစ်တပ်ကဒီကြီးတက်ရေတက်လေတက်တပ်ဖွဲ့တွေအားလုံးပါဝင်တဲ့နှစ်စဉ်ပြုလုပ်နေကြဟိုကက်စီရင်လေ့ကျင့်မှုကိုအခုတစ်ပတ်မှစတင်လိုက်ပါတယ်။ဒါပေမဲ့သမရဘက်ကွန်ဟေးဟာအရေးကြီးတဲ့ကိစ္စရပ်တွေမှာသူမရဲ့တငယ်ချင်းကိုဝင်ရောက်ဆွတ်ဖတ်ခွင့်ပေးတယ်လို့ဆွဆွဲခံရတဲ့အရှုပ်တော်ပုံကြောင့်သူ့ရဲ့အာဏာဆက်မြဲဖို့နဲ့ဒီသူ့ပေါ်ယုံကြည်အများယုံကြည်မှုလက်ခံဖို့မှာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။လူလူကသူ့ကိုနှုတ်ထွက်ပေးဖို့ဒါမှမဟုတ်ပြစ်တင်ရှုံချအရေးယူဖို့တောင်းဆိုတာတွေတိုးလာနေပြီးတော့လူလူရဲ့အကြီးအကျယ်ကန့်ကွက်မှုတွေကိုကြုံပြန်တဲ့အနေနဲ့သမရဘက်ကွန်ဟေးကသူ့အစိုးရဖွဲ့ရဲ့ထိတ်တန့်အရာရှိတော်များများကိုပြီးခဲ့တဲ့သတင်းပတ်ကုန်မှာယာရုကနေဖြုတ်ချခဲ့ပါရရှင်
။ဆီးရီးယားနိုင်ငံလေဘုံမြို့ရဲ့နောက်ဖက်အစွန်ဒေသမှာတနင်္ဂနွေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့သဘုံတပ်ဖွဲ့တွေကစူရတပ်ဖွဲ့တွေနှချမ်းကွဲသောဂျိုးပန်းတဲ့အနေနဲ့အနောက်ဘက်ကနေဝင်တိုက်ခဲ့ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ရသား50ယောက်သေဆုံးခဲ့တယ်လို့ဆီးရီးယားရေးဆောင်ကြည့်နေသူတွေကပြောပါတယ်။တချိန်တည်းမှာပဲအစိုးရကထိန်းချုပ်ထားတဲ့ခရိုင်နှစ်ခုမှာနောက်ထပ်35ယောက်အစိတ်တန်းငွေတင့်ခဲ့တယ်လို့ဆီးရီးယားအစိုးရပိုင်စာနာသတင်းအေဂျင်စီကပြောပါရယ်အဲ့ဒီတန်းငွေနဲ့တိုက်ခိုက်မှုဟာတူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေနဲ့ဆက်လွန်နေတဲ့အကြမ်းဖက်သမားအဖွဲ့အစည်းတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတစ်ခုကဆိုပါရယ်တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေဟာအဓိကအဖြစ်တော့အနောက်ပိုင်းခရိုင်ကအင်အားစီမံကိန်းကိုအဓိကပြစ်မှတ်ထားပြီးဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်တကယ်လို့အဲ့ဒီနေရာကိုသိမ်းပိုက်နိုင်မယ်ဆိုရင်တော့တဘုံတွေအနေနဲ့အစိုးရကထိန်းချုပ်ထားတဲ့အလဲပုံမြို့အနောက်ဘက်ချမ်းရဲ့ဗဟိုနဲ့မိုင်အနည်းငယ်လောက်အကွာကိုရောက်ရှိလာတော့မှာဖြစ်ပါတယ်တဘုံတွေကတောက်ကြံတွေကစားပြီးတော့အစိုးရတပ်တွေကိုအနောက်ဘက်ကနေဝင်တိုက်နေတာမှာအသေးခံဘုံခွဲတာတွေလက်နက်ကြီးနဲ့ပစ်ပြီးတိုက်ခိုက်နေတာတွေဖြစ်ပါတယ်ခင်ဗျာ
အာရစစ်သွေးကြွားတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမိုဆူးမြို့ပြန်လည်တည်ယူရေးဒီကနေ့ထိုးစစ်ဆင်မှုတွေမှာအီရတ်ထူးတက်ဖွဲ့တွေဟာလက်နက်ကြီးတွေနဲ့အင်အားအသားစီးရနေပေမဲ့လို့မြို့ရင်းကိုမဝင်ရောက်နိုင်ခင်နောက်ဆုံးကြေးရွာဖြစ်တဲ့ Best Wire ရွာကိုတင်နိုင်ဖို့နဲ့မြို့ရင်းဝင်ရောက်နိုင်မဲ့လမ်းကြောင်းတွေကိုရှင်းလင်းနိုင်ဖို့အပြင်းထန်တိုက်နေရပါတယ်။မနက်အာရုံမတက်ခင် Best Wire ရွာထဲဝင်ရောက်ဖို့ကြိုးစားတာမှာ Abrams Tank ကားတွေလက်နက်ကြီးလက်နက်ငယ်တွေအပါအဝင်တန်ချက်ကားတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့တစ်ချိန်တည်းမှာမဟာမိတ်တက်ဖွဲ့တွေကလည်းIS ချေကိုစကန်တွေကိုအမြောက်နဲ့ပြစ်တာလေကြောင်းကနေစစ်ကူတိုက်တာတွေလုပ်ခဲ့ပါတယ်။ IS တွေဘက်ကကားပုံးထောင်ဖောက်ခွဲသူတွေလွှတ်ပြီးတော့ဟန်တာကိုကျူးစားပေမဲ့ဣရက်အထူးတပ်ဖွဲ့တွေဟာမိုဆူးမြို့အရှေ့ဘက်နှစ်မိုင်အကွာလောက်ထိချဉ်ကပ်ထားနိုင်ပြီးဖြစ်ပြီးတော့ဒီမြို့ရင်းကိုဒီကနေ့ဝင်ရောက်ဖို့ရည်ရထားတယ်လို့ဗိုလ်မှူးချုပ် Haider Fathil ကပြောပါတယ်။ဣရက်တပ်ဖွဲ့တွေဒီမဟာမိတ်ခတ်လက်နက်ကိုင်အဖွဲ့ဆူနီလူမျိုးစုတပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်ပါဝင်တဲ့တပ်ဖွဲ့တွေဟာဣရက်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဆူးကို IS စစ်သွေးကြွတွေလက်ထက်ကနေပြန်လည်တည်ယူဖို့ဒီသတင်းနဲ့တဲ့နှစ်ပတ်ကြာထိုးစစ်ဆင်လာနေတာဖြစ်ပါတယ်။မိုဆူးမြို့ကိုပြန်လည်သိမ်းယူနိုင်ဖို့လားတွေနဲ့ချီမဟုတ်ရင်တော့သတင်းပတ်တွေနဲ့ချီကြာမြင့်နိုင်တယ်လို့ခန့်မှန်းထားပါရရှင်
။အိန္ဒိယနိုင်ငံညူဒေလီမြို့မှာပြည်ခဲ့တဲ့သတင်းပတ်ကမီရှိမီဘန်နေပြစ်ဖောက်တယ်ပွဲတော်ကျင်းပပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့လူထုညဉ့်ဉန်းမှုအဆိုးအဆုံးအခြေအနေစိုက်ခဲ့ပါတယ်။လူတွေကိုအိမ်ထဲမှာပဲနေကြဖို့ကြံပြူထားပြီးတော့ကလေးငယ်တွေအသက်ရွယ်ကြီးရင်သူတွေအသက်ရှူလမ်းကြောင်းဆိုင်ရာဒါမှမဟုတ်နှလုံးအားနဲ့သူတွေအနေနဲ့ကျမကြီးဆိုင်ရာသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။ကမ္ဘာတော်မှာအစိတ်အသင့်လေးတွေကိုရှူရှိုက်နေရတဲ့ကလေးငယ်သန်း2000တဲက3ပုံတစ်ပုံဟာအိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အိန္ဒိယဒေသတွေမှာနေထိုင်နေကြသူတွေဖြစ်ပြီးတော့အစုံအုံနောက်နဲ့တခြားအင်္ဂါအစိတ်ပိုင်းတွေကိုထိခိုက်စေနိုင်တာအပါအဝင်သိုးရတဲ့ကျမကြီးအန်ဒီရဲ့ကြားရောက်နိုင်တဲ့အခြေအနေမှာကြုံနေရတဲ့အကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကအစီရင်ခံစာတစ်ထုတ်ပြန်လိုက်ချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။ညူဒေလီမြို့မှာနေ့စဉ်မီရှူးမီဘန်နေပစ်ဖောက်ပြီးကျင်းပကြတဲ့ဒေဝါလီဟိန္ဒူဘာသာရေးပွဲတော်မတိုင်ခင်ရပိုင်တွေမှာကလေးကမြို့တွင်းမှာလူထုညဉ့်ဉန်းမှုဟာအနည်းရှိတဲ့အဆင့်မှာရှိနေခဲ့တာဖြစ်ပြီးတော့ပွဲတော်ပြီးတနင်္လာနေ့မှာတော့လူထုတန်းစင်မှုစံနှုန်းအဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတ်မှတ်ထားတဲ့အနည်းဆုံးအဆင့်ထက်အဆ90ကျော်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နယ်တို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ farmist.voanews.com မှာတရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်သလိုယာနဲ့ချီတဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းတီးတန့်တွေ့ဆုံမှာဖြစ်ပါတယ်တောင်ဆန်းစုကြည်ခီးစဉ်ပြီးနောက်ပိုင်းမှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေကဂျပန်မြန်မာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့တီးတန့်သွားရောက်ကြမှာလည်းဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြချင်ပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရနိုဝင်ဘာလ1ရက်နေ့မနက်မှာတောင်ဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်ကိုစတင်မှာဖြစ်ပါတယ်နိုင်ငံတော်အကြီးအကဲတယောက်အနေနဲ့တရားဝင်သွားရောက်မဲ့ဂျပန်ချစ်ကြည်ရေးခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဒုဝန်ကြီးတွေနဲ့အဖွဲ့ဝင်စုစုပေါင်း19ဦးလိုက်ပါသွားမှာဖြစ်ကြောင်းသမရယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကပြောပါတယ
်။နိုင်ငံတော်ကဂျပန်ခီးစဉ်ကသူ့ရဲ့ပြည်ထောင်စုနော် delegation မှာအစိုးရဝန်ကြီးတွေဒုဝန်ကြီးတွေနဲ့တာဝန်ရှိတဲ့လူအားလုံးပေါင်း19ယောက်ပါ။ကြံကြားရေးရောပေါ့နော်လုံခြုံရေးရောပေါ့အကုန်လုံးပေါင်းမှာ19ယောက်ပါ။ဒီဝါရေးလုပ်ငန်းတွေသူ့ business ဝန်ကဒီအနေမှာတော့အဲ့မှာနိုင်ငံတော်တိုင်းနိုင်ငံခီးစင်မှာပါပါတယ်ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကအဲ့မှာသူကနေခဲ့တယ်နေခဲ့ပြီးတော့ဂျပန်ဘက်ကစီးပွားရေးနဲ့မြန်မာဘက်ကစီးပွားရေးဆွေးနွေးတဲ့ဟာဒီလိုဆက်လုပ်မှာသူက delegation ပတ်သက်တစ်ခုပေါ့နော်အဲ့လိုဖြစ်တယ
်ဒေါ်ဆန်းစုကြည်ကတော့သူ့ရဲ့၅ရက်ကြာဂျပန်ခီးစင်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရောအခြားဂျပန်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိသလိုနိုဝင်ဘာလ2ရက်နေ့မှာတော့ဂျပန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေအခြားမြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံနိုင်ဖို့တိုကျိုမြန်မာတန်ယုံကစီစဉ်ထားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့တာဝန်ခံတူဦးဖြစ်တဲ့ဦးတန်းဆွေကပြောပါတယ
်။ဒေါ်ဆန်းစုကြည်ဂျပန်နိုင်ငံကိုလာမယ်ဆိုတဲ့သတင်းကျွန်တော်သိရတဲ့အခါမှာကျွန်တော်တို့ဒီနိုင်ငံတော်ဆိုးရရောဒေါ်ဆန်းစုကြည်ဆိုတော့လေကျွန်တော်စာတောင်ပြဖို့ခဲ့ပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရတွေ့ချင်ပါတယ်ဗျာလေ။ဒီစာအုပ်တန်ယုံကိုလည်းကျွန်တော်တို့အကြောင်းကြားစာပြဖို့ခဲ့ပါတယ်။ဒီတော့ဒေါက်တာဆူဂျီကဂျပန်မှာလာတဲ့ခါမှာပမာကွန်မြူနတီနဲ့တွေ့ဖို့အတွက်သဘောတူလိုက်တယ်လို့ကျွန်တော်တို့သတင်းတွေထွက်ကြရပါတယ်။အဲ့ဒီအချိန်မှာပဲကျွန်တော်တန်ယုံကနေပြီးတော့ကျွန်တော်တို့ရှင်ဆက်သွယ်ပြီးတော့ဗောလေဒေါက်တာဆူဂျီနဲ့တွေ့ဆုံဖို့အတွက်ဗောလေပမာကွန်မြူနတီအတိုင်းဝိုင်းကိုတာဝန်ယူပြီးတော့ဗောလေဟိုဖိတ်ကြားပေးဖို့ဆိုပြီးတော့ကျွန်တော်တို့လူခွဲတဲ့နေကျွန်တော်တို့ချပေးပါလေ
။တိုကျိုမြို့ရီဂါရိုင်ယာဟိုတယ်မှာမြန်မာနိုင်ငံသား900ထက်မနည်းဒေါက်တာဆူဂျီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ ဒီလိုတွေ့ဆုံချိန်မှာသူတို့ဘက်ကတင်ပြမဲ့အကြောင်းအရာနဲ့ပတ်သက်ပြီးလဲဦးတန်းဆွေကရှင်းပြပါတယ
်။ဟုတ်ရှင်ကျွန်တော်အစိုးရလက်ထက်မှာတွေကနေပြီးတော့ဒေါ်ဆန်းစုကြည်ထောက်ခံပြီးတော့ဟိုနိုင်ငံမှာဒီမိုကရေစီကြောင်းလေးဖို့အတွက်ကိုပေါ့လေဝါလုံးဝိုင်းရံခဲ့ကြတဲ့ဒီမှာကွန်မြူနတီအတိုင်းဝိုင်းကဒီနိုင်ငံမှာတော်တော်လေးကိုကြီးပါတယ်။ဒီလူတွေကအခုအစိုးရအစ်ပေါ့လေဖြစ်လာပြီးတဲ့အချိန်မှာလဲအခုချိန်ထိဟိုပတ်စပို့တွေပြန်ထုတ်တဲ့အခါမှာလဲဟိုစစ်အစိုးရလက်ထက်ကနေပြီးတော့သမထားတဲ့အခေါ်မဖြစ်မနေပြီးတဲ့ခါမှပဲသူက passport စာအုပ်ကိုပြန်ထုတ်ပေးမယ်ဆိုတဲ့ဟာလို့ဒီသူစကန်သမထားတာဖြစ်တဲ့ခါကျတော့ဒီမှာလည်းကျွန်တော်တို့ကတစ်ခါဂျပန်စူရအောင်လည်းအခေါ်ကပြေးနေရတဲ့ခါမှအခေါ်နဲ့ထပ်ပြီးတဲ့ကိစ္စကအင်မတန်ဝန်တော့မှုဖြစ်တယ်ဗောလေနောက်တစ်ခါကျွန်တော်တို့ဒီစစ်စူရကိုအခေါ်မပေးဆိုတဲ့စစ်စူရကိုအထောက်ပံ့ဖြစ်စေမယ့်လုပ်ငန်းတွေအားလုံးကိုလည်းကျွန်တော်တို့ကဆက်ငင်ခဲ့ကြတဲ့ခါကျတော့ဒီအများစုကမှန်းနေကောင်ပြန်လို့မရဘူးဖြစ်နေတာအဲကြောင့်မို့ဒါဒီကိုကျွန်တော်အားလုံးတောင်းဆိုပဲလို့ကျွန်တော်စဉ်းစားပါတယ
်ဒေါ်ဆန်းစီကြီးရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းဂျပန်အီကရစ်နဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်သွားဖို့ဂျပန်အစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာဝိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ရှမ်းပြည်ဘက်ကအခြေအနေကိုကြည့်အောင်ပါမြန်မာတပ်မတော် RCSS နဲ့ညီညာရေးအကျိုးတော်ဆောင်တွေပါဝင်တဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေး JMC စစ်အတီးပြူရေးအဖွဲ့ဝင်တွေဟာရှမ်းပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဒေသခံလူထုနဲ့ဒီကနေ့တွေ့ဆုံပြီးအခြေအနေတွေကိုလေ့လာစုံစမ်းခဲ့ပါတယ်။ JMC အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။တမရော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ရဲ့ခီးစဉ်တွေစတင်လိုက်ပါပြီ။စစ်အတီးပြူရေးအဖွဲ့ဟာဒီကနေ့မှထိတွေ့မှုဖြစ်ပွားခဲ့တဲ့နတ်မလန်ကိုရောက်ရှိနေတယ်လို့ GMC အလို့အဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုကိုမင်းစောဦးကအခုလိုပြောပါရတယ်
။အခင်းဖြစ်ပွားခဲ့တဲ့နေရာတွေမှာရှိတဲ့ပြည်သူလူထုကိုကျွန်တော်တို့လာတဲ့ mission ပေါ့နော်လာရင်းဆွဲကိစ္စကိုရှင်းပြတယ်။ပြီးတော့အဲ့ဒီမှာရှိတယ်ဒီကိစ္စနဲ့ပတ်သက်ပြီးသိနိုင်နေဆိုတဲ့ပြည်သူလူထုနဲ့မေးမြန်းပြီးတော့ပေါ့နော်တဦးချင်းစီနဲ့တွေ့ဆုံပြီးတော့အချက်လက်တွေကောက်ယူလုပ်နေပါတယ်။
အခုလိုအောက်ခြေဒေသတွေအထိဆင်းပြီးစုံစမ်းစစ်ဆေးတာတွေတပတ်ကြာပြုလုပ်မှာဖြစ်ပြီးနောက်တစ်လလောက်မှာတော့ဒီစုံစမ်းစစ်ဆေးမှုအခြေအနေတွေကိုထုတ်ပြန်နိုင်လိမ့်မယ်လို့ခန့်မှန်းထားကြောင်းသူကပြောပါရယ်နှစ်ဖက်တပ်တွေလက်နက်ချီကြတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ပြောခွင့်ရပုဂ္ဂိုလ်ပုံမှုကြီးဆိုင်လာကအခုလိုပြောပါရယ
်နယ်မြေအတီတကျသတ်မှတ်တာတွေပြပြပြပြမရှိသေးဘူးနောက်ပြီးတော့ NCA ထဲမှာပါတဲ့တည့်ရက်နယ်မြေတို့နောက်ပြီးတော့နယ်မြေပိုင်းခြားရေးတို့အဲ့ဒီကိစ္စတွေဟာကျွန်တော်တို့တကယ်လုပ်ငန်းပေါ်ဆောင်တဲ့နေရာမှာအခက်အခဲတွေအများကြီးရှိပါသေးတယ်အတိတ်ပဲပေါ်ဆောင်တဲ့အပိုင်းမှာရောတကယ်လက်တွေ့ကြာကြာလုပ်ဆောင်ရမယ့်အနေအမှာရောညီနိုင်စအဆင့်တော့ပဲရှိပါသေးတယ်ဆိုတော့နည်းနည်းမတတ်မရသေးတဲ့ကာလအတွင်းမှာနည်းနည်းကျွန်းနာတွေနောက်ပြီးတော့လုပ်ငန်းပိုင်းမှာမရှိမလင်းတဲ့ဒီအပိုင်းလေးတွေရှိတော့ဖြစ်တွေ့မှုတွေချစ်ပွားနေရတဲ့ချင်းမဲ့ဖြစ်ပါတ
ယ်မြန်မာနိုင်ငံတဝန်းအပြစ်ကရစိတ်ပြီးငင်းငင်းရဖို့အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအထူးသဖြင့်ကချင်ကရင်နဲ့ရှမ်းပြည်နယ်တွေမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပြီးတချို့နေရာတွေမှာတပ်မတော်ဘက်ကလေကြောင်းကနေပါထိုးစစ်ဆင်လာပါတယ်မကြသေးခင်ရပိုင်းအတွင်းမှာပဲချင်းပြည်နယ်နဲ့ကချင်ပြည်နယ်မှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်ကရပစ်ဖို့စစ်ရဲစေးလူလူကဆန္ဒထုတ်ဖို့တောင်းဆိုကြပါတယ်တိုက်ပွဲတွေအခုလိုဖြစ်ပွားနေရတွေကိုအမြန်ဆုံးရစဲဖို့ကြိုးစားတဲ့အနေနဲ့လဲအခုလိုအောက်ခြေဒေသအထိဆင်းပြီးတော့လေလာစုံစမ်းနေတာလို့ကိုမင်းစောဦးကပြောပါတယ
်GMC အနေနဲ့ကတော့ NCA လက်မှတ်ထိုးပြီဆိုလို့ရှိရင်တော့ထိုးတဲ့အဖွဲ့တွေနဲ့တိုက်ပွဲမဖြစ်အောင်မထိတွေ့အောင်ဆိုပြီးကျွန်တော်တို့ဝိုင်းပြီးတော့ကြိုးစားတယ်ဖြစ်ခဲ့လို့ရှိရင်လည်းဖြစ်ခဲ့တဲ့ဟာတော့တစ်ခါထပ်မဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါတွေဝိုင်းပြီးတော့စီစစ်တဲ့လုပ်ငန်းတွေကိုကျွန်တော်တို့လုပ်တာဖြစ်ပါတယ်အဲဒီတော့ကျွန်တော်တို့ GMC အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီလက်မှတ်မထိုးတဲ့အဖွဲ့ချိန်နဲ့လက်မှတ်ထိုးပြီးသားအချိန်နဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့သိတဲ့လောက်ကတော့အနည်းဆုံးတိုက်ပွဲအရေအတွက်12ဆလောက်12ဆပေါ့နော်ချော့ချနိုင်ရတယ်အဲ့လိုတော့ကျွန်တော်တွေ့ရပါတယ်
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံထောင်ထဲချီအိုးအိမ်ဆွန့်ခွာနေထိုင်နေရပြီးစားဝတ်နေရေးကျန်းမာရေးအတွက်အလူရှင်တွေအပေါ်မိခိုနေရတယ်လို့ဘူမူကြီးဆိုင်လာကပြောပါတယ
်မိုင်းကန်မြို့နယ်တုံလောနောက်ပြီးတော့နမ်လမြို့ဒေသမှာဆိုရင်စစ်ပေးရှောင်းနေ2000ကျော်ကျော်လောက်ရှိပါတယ်လို့ရှိရပါတယ်။တချို့ကြတော့အိမ်မကြံရသေးပါဘူး။တိုက်ပွဲတွေထပ်မံဖြစ်သွားမှာကိုလည်းသူတို့ကအမခံချက်မရှိတဲ့အတွက်အိမ်မကြံရသေးပါဘူး။သူတို့စားဖို့နေရတဲ့အတွက်လည်းဒီ ကျွန်တော်တို့ဒီပြည်နယ်က CSO တွေရဲ့ကျပန်းမှုနဲ့တချို့ဒီအလူရှင်တွေနဲ့ပဲသူတို့ကဒီကိုဗစ်နေရပါတယ်လို့သိရပါတယ်ခင်ဗျာ
နောက်နှစ်ဖေဖော်ဝါရီလမှာပြည်ထောင်စုညီကြေးညီလာခံ27ရာစုပင်လုံညီလာခံကိုတကြော့ပြန်ကျင်းပဖို့မြန်မာအစိုးရတာဝန်ရှိသူတွေကညှိမှန်းထားပေမဲ့အခုချိန်အထိတော့တနင်္ဂနွေလုံးပြစ်ခတ်တက်ခဲမှုရစဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးမထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်အရေးကိုအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတခါတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြခြင်းပါလေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှုံးမြို့နယ်အတွင်းပြောင်းဆိုးနေတဲ့ရဲတပ်ဖွဲ့ပိုင်လက်နက်တွေကိုဆက်ပြီးရှာဖွေနေစေဖြစ်တယ်လို့ဒေသခံမွတ်စလင်တွေရဲ့ရက်ကွက်တွေကိုလည်းစနစ်တကျဖြစ်အောင်ညွှန်ကြားဆောင်ရွက်နေတယ်လို့ရခိုင်အစိုးရအဖွဲ့ကပြောပါတယ်။တစ်ချိန်တည်းမှာပဲမောင်နှုံးနဲ့ဘူးသီးတောင်မြို့နယ်အတွင်းနေကြာဆောင်ရဲစခန်းတွေမှာအင်အားဖြည့်တင်ဖို့ဒေသန္တရရဲတပ်ဖွဲ့ဖွဲ့စည်းဖို့လည်းပြင်ဆင်နေပါတယ်။မောင်တော်ဒေသရဲ့နောက်ဆုံးအခြေအနေကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါခင်ဗျာ။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်ခံရမှုတစ်လနီးပါးရှိလာပြီဖြစ်ပေမဲ့နယ်မြေရှင်းလင်းရေးဆက်လက်ဆောင်ရွက်နေတယ်လို့ရခိုင်အစိုးရပြောခွင့်ရစီပင်တာယာရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။အဲ့လိုအလုံးပိတ်တည်ဖြစ်နေတာရဲ့ဒဏ်တွေမှာဖြောင်းဖြောင်းပြူးပြူးမဖြစ်တာရဲ့အဲ့ဒါကြောင့်နေလို့ဒီနယ်မြေရှင်းလင်းတဲ့နေရာမှာခုနကခံတွေကိုခွာခန့်ထားတာရှိတယ်။တချို့ကလည်းခွာတယ်တချို့ကလည်းမခွာသေးဘူး။အဲ့ဒါတွေကိုလည်းအကုန်လုံးဒီခံတွေအလုံးပိတ်တာတွေကိုခွာခန့်နေတယ်။တစ်ဖက်မှာဒီလိုဟိုဝင်ပြီးတော့စစ်ဆေးနေတယ်စစ်ဆေးတယ်ဆိုတော့ဒီလက်နဲ့ပြန်ရဖို့လိုတယ်လေသွားစစ်တဲ့အနေထားမျိုးတွေမှာပါတယ်ကျွန်မလည်းဆိုတော့တချို့တွေကဖြန်းဖြန်းပြင်းပြင်းချိုးချိုးချူချူဒီစစ်ဆေးခံတယ်တချို့တွေဆိုရင်ရွာအတူများများကသွားစစ်တော့တဲ့အချိန်မှာရွာတွေမှာအမျိုးသမီးတွေပဲရှိတယ်အမျိုးသားတွေကနေခင်းဆိုရင်တိုးတွေပေါင်းတွေတက်ပြီးတော့ကြောက်နေကြတယ်အဲ့ဒါမျိုးတွေကြုံရတာပေါ့နော်
ရခိုင်ပြည်နယ်မောင်တော်မြို့နယ်နေကြားဆောင်ရဲတပ်ဖွဲ့စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးပြီးလက်နက်ကြီးစံတွေလည်းပျောက်ဆုံးခဲ့ရအပြီးမှာတော့မောင်တော်ဒေသတွေရဲတပ်ဖွဲ့နဲ့တပ်မတော်ပူးပေါင်းတဲ့လုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ဘူးဒီတောင်မောင်တော်ဒေသတွေမှာလုံခြုံရေးတာဝန်ထမ်းဆောင်ဖို့ဒေသခံလူငယ်တွေကိုစုဆောင်းပြီးဒေသန္တရရဲတပ်ဖွဲ့အဖြစ်ဖွဲ့စည်းဖို့ဆောင်ရွက်နေတယ်လို့လည်းရခိုင်အစိုးရပြောခွင့်ရဝန်ကြီးဦးမင်းအောင်ကပြောပါတယ်
။ကိုယ့်ရဲ့ဒေသန္တရရဲအဖြစ်တခြားနေရာတွေကိုမပြောင်းပေးဘူး။ကိုယ့်မျိုးကိုယ်စားကိုဒီလုံခြုံဖို့အတွက်တရားဥပဒေစိုးမိုးဖို့အတွက်မှာဒီဒေသန္တရရဲအဖြစ်ဒါဖွဲ့စည်းမယ်အလုပ်လုပ်နေလူငယ်တွေရှိနေလို့ရှိရင်ဒီမှာတာဝန်ချထားပေးမယ်ဆိုပြီးတော့စဉ်းစားချက်နဲ့ဒီသင်္ကန်းကိုလည်းကျွန်တော်တို့စစ်ပြေမျိုးနောက်ပြီးတော့အဲဒီမောင်တို့ရေးတပ်ဖွဲ့ဌာနချုပ်အခုလက်နက်တွေစီးနင်းတိုက်ခိုက်ခံလိုက်ရတဲ့ဤကမြင်လို့နေရာမျိုးပေါ့နော်ဒီမှာဌာနချုပ်မှာသင်္ကန်းတွေပြေးမယ
်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်တွင်ပိတ်ထားတဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ဖွင့်နေပြီးဒီအပိုင်းတွေအတွင်းမှာပဲကျောင်းတွေပုံမှန်ပြန်ဖွင့်နိုင်ဖို့စီစဉ်နေတယ်လို့လည်းရခိုင်အစိုးရကပြောပါတယ်ဒါပေမဲ့မင်းညာတို့ကဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်ပေါ်မှာတည်ရှိတဲ့ငခုရချေးရွာမှာဆိုင်ရက်တချို့မီးလောင်ခဲ့တာကြောင့်ဒေသတွင်းမှာတော့လုံခြုံရေးကစိတ်ချရတဲ့အနေအထားမရှိသေးပါဘူး။ရခိုင်အစိုးရကတော့
ငခုရဆိုတဲ့ဟာမှာပြည်သူတွေနေတဲ့အစုရှိတယ်၊ခုနပြည်သူတွေနေတဲ့အစုရှိတယ်၊ရခိုင်တွေနေတဲ့အစုတွေရှိတာပေါ့နော်။သူကြက်ွက်လေးတွေလို့ပေါ့နော်။အစုလိုက်အစုလိုက်နေကြတာပေါ့။ဒါတော့ခုနပြည်သူတွေနေတဲ့အစုမှာရှိတဲ့ခုနဈေးဆိုင်ကနေချိုးသွားတယ်ဆိုတဲ့အနေအထားမှာဒီဘက်ကမီးငိမ့်တာညာလိုပေါ်ပြဒီဘက်မှာလုံခြုံရေးရေးတပ်ဖွဲ့တယ်အဲတမ်းလို့သားတယ်အုပ်ချုပ်ရေးပိုင်းကအဖွဲ့အစည်းတွေအကုန်လုံးကမိတပ်တပ်ဖွဲ့ဝင်တယ်အဲ့ဒါမျိုးတွေဒီဟာမျိုးမီးငိမ့်နိုင်လို့ပေါ့နော်မဟုတ်ရင်ဒီဟိန္ဒူဒီအစုအဖွဲ့တွေရှိတဲ့နေရာတွေလောင်ကုန်မှာပေါ့နော်အခုကတော့ဆိုင်ခန့်6ခန့်ဒီဆိုင်ကပြင်းတဲ့ဆိုင်ရဲ့ဆိုင်ကပစ္စည်းတွေရောင်းတဲ့ဆိုင်ရဲ့နောက်ပြီးတော့ဒီသပင်းမြတ်တဲ့ဆိုင်ရနေတယ်အဲ့ဒါမျိုးတွေပါသွားတာပေါ့နော်
အကြမ်းဖက်မှုတွေကြောင့်လုံခြုံရေးဆွေးနွေးချက်နဲ့ထွက်ပြေးကြတဲ့ဒေသတွင်လူနည်းစုဖြစ်တဲ့ရခိုင်ဒေသခံအများစုဌာနရင်းကိုပြန်နိုင်ကြပြီဖြစ်ပါတယ်။ဒေသတွင်လုံခြုံရေးအခြေအနေကြောင့်အကူအညီပေးရအဖွဲ့အစည်းတွေကပုံကိုယ်တွေမောင်တော်မြို့နယ်တွင်မဝင်နိုင်ဖြစ်နေခဲ့ကြပြီးနောက်မှာတော့ရှေ့သတင်းပတ်ထင်မှာပဲကုလသမဂ္ဂကိုယ်စားလှယ်အဖွဲ့မောင်တော်မြို့နယ်ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းရခိုင်အစိုးရကပြောပါတယ်ရှင်
။မတ်တင်ကြီးတိုက်တင်ပြခဲ့တာပါ
မောင်နှုံးမျိုးနဲ့ငခုရကြေးရွာမှာမင်းညာတို့ကမတင်ကားဝဲမီးအောင်တွေ့တာကြောင့်ငခုရရဲကင်းစခန်းကနေကြားဆောင်ရဲတပ်ဖွဲ့တွေကတွားရောက်ဆစ်ဆဲရမှာအဲ့ဒီကဈေးဆိုင်လောင်ကျွမ်းနေတာကိုတွေ့ရပြီးကြေးရွာတွင်နေထိုင်သူတွေကမီးငိမ့်တက်ခြင်းမရှိတာကိုတွေ့ရတယ်လို့တပ်မတော်ပြန်ကြားရေးကသတင်းထုတ်ပြန်ပါတယ်။ဒါကြောင့်လုံညုံရေးတပ်ဖွဲ့တွေကပတ်ဝန်းကျင်ကြေးရွာဒေသခံတွေကိုခေါ်ယူပြီးမီးငိမ့်တက်ခဲ့ရတာလို့ဆိုပါတယ်ခင်ဗျာ။အခုတခါတော့ရှမ်းပြည်မိုင်းလားဒေသအခြေအနေကိုလည်းတင်ပြခြင်းပါတယ်။မိုင်းလာတပ်ဖွဲ့လို့လူသိများတဲ့ NDA တပ်ဖွဲ့တွေရဲ့ရှမ်းပြည်နယ်အရှေ့ပိုင်းကတပ်စခန်းတချို့မှာဝင်ပြီးတော့တပ်ဆွဲထားတဲ့ဝါတပ်ဖွဲ့တွေပြန်လဲရုပ်သိမ်းပေးဖို့မြန်မာအစိုးရတပ်ဖွဲ့တွေကတောင်းဆိုခဲ့ပြီးနောက်တင်းမာမှုတွေဆက်ပြီးကြီးထွားနေသလိုနှစ်ဖက်တပ်တွေကဒေသတွင်းစစ်ရင်အားဖြည့်တင်းမှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။မြန်မာအစိုးရနဲ့အပြစ်ခတ်ရပ်ထားတဲ့မိုင်းလာတပ်ဖွဲ့တွေရှိရတဲ့မြန်မာ UWS ဝါတပ်ဖွဲ့တွေဝင်ရောက်တပ်ဆွဲထားပြီးထားတာကိုပြီးခဲ့တဲ့သတင်းပတ်ထဲမှာနောက်ဆုံးထားဖော်ပြပေးဖို့မြမတက်မတော်ကတောင်းဆိုခဲ့ပေမဲ့အခုချိန်အထိရုပ်သိမ်းတာမျိုးမရှိသေးတဲ့အတွက်တင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ထောက်ခန့်ကပြောပြမှာဖြစ်ပါတယ်
။မိုင်းလာဖွဲ့တင်းကျော်ဒေတာကို UWS Water ဖွဲ့တွေဝင်ရောက်တက်ဆွဲထားတာတလားကျော်လာတဲ့အချိန်ဒီပြေလည်မှုမရသေးတဲ့အတွက်တင်းမာမှုတွေကြီးထွားလာနေပြီးအခုနောက်ဆုံးတက်ရုပ်သိမ်းပေးဖို့တောင်းဆိုထားတဲ့မြမစစ်တပ်နဲ့ Water ဖွဲ့တွေကစင်အားဖြစ်တင်းမှုတွေရှိနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။ဝါတဖွဲ့တွေတက်ဆဲထားရကနေပြန်လဲရုပ်သိမ်းပေးဖို့ရေမိုင်းလာဖွဲ့နဲ့ UWS တက်ဖွဲ့တို့ဝါတဖွဲ့တွေထင်းကျော်ကနေမြန်မာဆွေးနွေးနေခြင်းမှာပဲမိုင်းရန်မိုင်းတုံမိုင်းဆက်အဆရှိတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့ဝါတဖွဲ့တွေအင်အားထပ်မံဖြည့်တင်းနေတယ်လို့ဒေသခံတယောက်ကပြောပါတယ
်။ဟိုမိုင်းရန်မြို့နယ်မှာတက်တွေလဲဆဲမဲ့ခြင်းထားတယ်အင်အားလည်းဆက်ဖြည့်ထားတယ်။ဟိုမိုင်းတွေတို့လိုနေရာတွေအင်အားဆက်ဖြည့်ထားတယ်မိုင်းကတ်လိုအင်အားဆက်ဖြည့်ထားတယ်။ဟိုမိုင်းကြီးတက်ကောဆက်ပြီးအင်အားဆက်ဖြည့်ထားတယ်။ဒီမိုင်းကြီးတက်မှာရှင်လဲဒီဘွားဖက်ကဒီတက်တွေစူးစင်းလာတယ်ပေါ့လေ။သူတို့ကကျွန်တော်တို့သူတို့ဖေးရတဲ့ area ကရောင်ခေါက်ဆိုတဲ့နေရာနားတည်းရှိတယ်။သူတို့ရောင်ခေါက်ကိုကျော်ပြီးတော့မှဟိုဆက်ပြီးဝင်လာတဲ့နေရာဒီဆက်တိုးဝင်လာတယ်လို့ကျွန်တော်ကြားရတယ
်။မိုင်းလန်ဒေသမှာတက်ဆွဲထားတဲ့ဝါတာဖွဲ့တွေကိုအော်တိုဘာ24ရက်နေ့နောက်ဆုံးထားရုပ်သိမ်းပေးဖို့မြန်မာတပ်မတော်ကတောင်းဆိုခဲ့ပေမဲ့လိုက်နာမှုမရှိသေးတဲ့အတွက်တင်းမာမှုတွေပေါ်ပေါက်ရာကနေနယ်စပ်ဂိတ်တချို့ပိတ်ထားတဲ့အထိလည်းဖြစ်ခဲ့ရတာပါ။စေတီမမှုတွေပေါ်ပေါက်နေတဲ့ကိစ္စရင်းနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတရုတ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပြစ်မယ်လို့လည်းမျှော်လင့်နေကြပါတယ်။လက်တလုံးမှာတော့ပြဿနာနဲ့ပတ်သက်လို့မိုင်းလာဖွဲ့နဲ့ဝါတာဖွဲ့တွေကြားဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးလက်နက်ကင်ပဋိပက္ခတွေအထိကြီးထွားလာနိုင်တဲ့အထိတော့ဖြစ်လာနိုင်တဲ့အလားအလာမရှိဘူးလို့လည်းနိုင်ငံရေးစီလေးလာသုံးသက်သူတူဦးဖြစ်တဲ့ဦးမောင်မောင်စိုးကယူဆပါတယ်
။ဝါနဲ့ဆွေးနွေးဝါနဲ့မိုင်းလာဆွေးနွေးနေတာကတော့ဆွေးနွေးနေကြတယ်ဒါမဲ့တော့နောက်ဆုံးပြည့်ပြတ်တဲ့ဖြေတော့မရသေးဘူးပေါ့ဒါမဲ့အလားအလာကောင်းရှိတယ်လို့တော့သဘောပေါက်ထားတယ်လေအဲ့လိုတော့ကြားထားရပါတယ်အဲသူတို့ပြေးပြေးလည်းလည်းဖြစ်သွားမဲ့လာလာတော့များပါတယ်ရန်ကုန်လုံးများပါတယ်ဟုတ်အရာတော့ဝါတက်ကလာထိုင်လိုက်တဲ့အချိန်မှာအစိုးရဘက်ကလည်းစိုးရင်ပူပန်မှုရှိမယ်ပြင်ဆင်မှုလုပ်ရတယ်နော်တစ်ဖက်ကလည်းဘဝခွဲနေနေတယ်ဝါတက်ကလည်းပြန်ဆုံမယ်ဆိုလို့ရှိရင်အစိုးရတက်တွေဝင်လာမလားဆိုဆိုရင်ပူပန်မှုရှိရယ်နော်ဘာလို့ဆိုတော့အစိုးရတက်ကအင်အားတိုးတိုးပြီးချထားတာ哦အဲ့လိုနှစ်ဖက်ဆိုရင်ပူပန်မှုနဲ့ဒီပြဿနာအဲတစုံတရာအချိန်ယူရတော့ယူရနိုင်တယ်ပေါ့အဲ့လောက်ပဲပြောလို့ရပါမှာစဉ်းနေမှုပြေလည်သွားတယ်ဆိုလို့ရှိရင်တော့အဲအချိန်တွေပြန်တည်ငြိမ်သွားလိမ့်မယ်ထင်တယ်အခုကတော့နည်းနည်းလှုပ်လှုပ်လှုပ်လှုပ်ဖြစ်တာပေါ့အလုံးကနှစ်ဖက်ဆုံးဆိုရင်စိတ်ရှိတာပေါ့နော်အဲထီထွေးမှုပုတ်တိုက်မှုတွေဖြစ်မလားဆိုရယ်စိုးရိမ်စိတ်တွေရှိတယ်ဒါပေမဲ့ပြေလည်သွားပြီဆိုရင်တော့တက်တွေပြန်ရှော့ချသွားရင်တော့အလုံးတူညီပြန်ဖြစ်သွားမယ်ထင်ပါတယ
်စတီမာလာနောက်ဆုံးပတ်မှာဝါတာဖွဲ့ကမိုင်းလာစခန်းတွေကိုတင်းယူခဲ့နေရာတွေဟာ2009ခုနှစ်တုန်းကဝါတာဖွဲ့အခြေပြုခဲ့ဘူးသလိုစီးရီးယားအရေးပါတဲ့နေရာတွေလည်းဖြစ်ပါတယ်ဝါနဲ့မိုင်းလာတပ်ဖွဲ့တွေဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးနောက်အနီးကပ်ဆုံးရှိခဲ့တဲ့မဟာမိတ်တွေဖြစ်ခဲ့ကြပြီးမြဲလေပြည်တွင်းငြိမ်းချမ်းရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဆွေးနွေးညှိနှိုင်းမှုတွေရှိလာနေရမှာဝါတပ်ဖွဲ့တွေအနေနဲ့လက်ရှိနေထိုင်ဆက်လက်ရပ်တည်နိုင်အောင်ကြိုးပမ်းလာရကတင်းမာမှုတွေပေါ်ပေါက်လာလို့လေစီးကဲကဲသူတို့ကယူဆနေကြပါတယ်ခင်ဗျာ
VOA သတင်းတော့ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါလေ VOA အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားကြပါအောင်ခင်ဗျာ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုညအစဉ်တိုင်းထိလိုင်းနိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 933လိုင်းနိုမီတာ51 kHz 585တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီဝါရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ဒီလက်ကလူငယ်တွေဆိုရင်သတင်းချက်လက်ရတာအရင်အားနေတယ်။တခုသင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတွေမသိနိုင်ဘူး။သူတို့မှလည်းရေချင်းနေရှိရတဲ့အနေမှာသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူထဲမှာသွားရဲပြောရဲဆိုရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှအစီအစဉ်တခုလုပ်လိုက်တယ်။
သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါသတင်းတော့မတ်တက်ထက်ခိုင်ရဲ့အမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံအတွင်းရောင်းချနေတဲ့စားတောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေတဲ့ဓာတုဆေးဝါးတွေပါနေတုံးတယ်လို့မြန်မာစားသုံးသူကာကွယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးဘောက်ခိုင်ကပြောပါတယ်။စားသုံးသူကာကွယ်ရေးအသင်းအနေနဲ့လူထုပညာပေးရေးလုပ်ငန်းတွေလှုပ်ဆောင်တာကျန်းမာရေးနဲ့မညွတ်တဲ့အစားအသောက်တွေရောင်းချသူတွေထံကနေတင်းစီဖြည့်စည်တာတွေလှုပ်ဆောင်နေတဲ့ကြားကဈေးကွက်ထဲမှာအများပြည်သူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအသောက်တွေရောင်းချနေတာဖြစ်ပါတယ်။စားသုံးသူတွေကြုံတွေ့ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံကပြည်သူလူထုစားသုံးနေရတဲ့ကွန်ပစ္စည်းတွေဟာအကြီးအသေးအတိအသာတိုးတက်လာတာမတွေ့ရသေးဘူးဒီစားသုံးကွန်ပစ္စည်းတွေဟာလူတွေအနေဖြစ်စေတဲ့အရာတွေပါနေတော့မဲ့လားဆရာအရင်ကဆရာတို့ထုတ်ထားတဲ့အချက်လက်တွေနဲ့ဘယ်လိုကွာခြားမှုတွေများရှိပါလဲ
ကျွန်တော်တို့ဒီအငင်းကပညာပေးလုပ်ငန်းတွေလုပ်တဲ့အခါတော့တချို့မြင့်လိုဟာမျိုးတွေမှာသိုးသေးတွေတချို့ဈေးတွေမှာမတုံးတော့ဘူးပေါ့ယော့လာတယ်ပေါ့ဒါပေမဲ့တချို့နေရာတွေမှာတော့တုံးနေတော့မဲ့အဲ့တော့ဒီကြောင်းမုံဈေးတန်းနေမှာဆိုလို့ရှိရင် sulfuric acid တို့အဲ့ဒါသိုးသေးတို့ပါတဲ့အချင်းကြီးတွေအရင်တော့ဆိုရင်တော့တွင်းတွင်းကျကျတုံးနေပေါ့ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးထဲမှာတော့ကြောင်းမုံဈေးတန်းနေမှာဒီအချင်းကြီးတွေမတွေ့ရတော့ပါဘူးမတွေ့ရတော့ဘူးဆိုတော့ကျွန်တော်တို့ကအသင်းအနေနဲ့ပညာပေးလုပ်ငန်းတွေလုပ်တယ်အဲ့ဒီလိုအချင်းကြီးတွေတွေ့ရင်လည်းတစ်ခါတည်းတွန်ပစ်ခိုင်းပြီးတော့အဲ့ဒါတဘာဝမကြီးမဲ့ကြီးကိုအစားထိုးအသုံးပြုခိုင်းတာတွေလုပ်လာတယ်နောက်ပြီးတော့ဒီရန်ကုန်တိုင်းဒေသကြီးထဲမှာဒီတရုတ်စာတွေနဲ့ထုတ်တဲ့မုံတွေတရုတ်မုံတွေလည်းမတွေ့ရတဲ့လောက်တော့နေသွားပါပြီ။အဲ့ဒါတွေကလည်းကျွန်တော်တို့လိုက်လံတင်စီပြီးတော့ဖြည့်ဆည်းပြစ်တာတွေဟလာအစားထိုးပြီးတခြားမြန်မာမုံတွေတို့တခြားမုံတွေတို့ရောင်းမှုပညာပေးတာတွေလုပ်တဲ့အတွက်ကျောင်းမုံဈေးတန်းတွေမှာတော့ဒါတွေထိန်းချုပ်နိုင်နေပေါ့။ဒါပေမဲ့ဟလာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်တော့တချို့နေရာတွေမှာတော့တွေ့နေရတုံးပဲပေါ့နော
်။စားသုံးသူတွေအနေနဲ့ဒီရက်ထက်မှအထူးသတိထားတဲ့အစားအစာဆိုတာမျိုးရောရှိသလားဆရာ။ရှိရင်ရောဘာတွေများဖြစ်မလဲ
။လူတွေနေ့စဉ်စားသုံးတဲ့မဝင်ငါဘတ်တွေခေါင်းဆဲဘတ်ဒီပဲပြားဒီမှာဒီဖော်မလင်လိုမျိုးဟလာအစားအသောက်မှာသုံးခွင့်မပြုတဲ့ဟလာဖူခရိတ်မဟုတ်တဲ့တာရှိခံဈေးတွေဖူပရီဇာဖြစ်တဲ့အဖြစ်သုံးတာမျိုးတွေဟလာနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ဘာရောက်ဆိုင်ချွတ်ဆေးလိုဟာမျိုးတွေကိုဒီမဝင်ကအယောင်ဖြူဖွေးအောင်တို့ဟလာဒီပဇွန်နေပါဒီပဲပင်ပေါက်တွေအယောင်ဖြူဖွေးအောင်တို့သုံးတာမျိုးတွေအဲ့ဒါမျိုးအန္တရာယ်တွေကတော့ဒါတော်တော်များများဟလာအခုချိန်အထိတော့ကဲကိုတွင်းင်းကြဲကြဲတုံးနေတာတွေလည်းတွေ့ရတယ်ပေါ့နော်သိုးသေးတွေမှာလည်းဒီအသားငါးတွေမှာပါလိုက်ချိုးတာတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒါပညာရေးလုပ်ငန်းတွေရောသတိပေးတာတွေရောလုပ်နေရတာပေါ့နော
်မြန်မာနိုင်ငံသားအများစုနေ့စဉ်စားသုံးနေတဲ့အစားအစာတွေတဲကရောဆရာအရင်ကဆိုရင်ငပိရည်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကြားခဲ့ရဘူးတယ်လေငပိရည်အမြန်ဖြစ်လာအောင်ငါးတွေထဲမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုဆေးတွေခတ်တာတို့ဘာလို့ပေါ့နော်နောက်တစ်ဖက်နိုင်ငံကနေသုံးပြီးသားဆီတွေကိုမြန်မာပြည်မှာအစ်စ်လိုပြန်လှုပ်ပြီးတော့ရောင်းတယ်ဆိုတဲ့အတန်းကြီးကြားခဲ့ရဘူးတော့လေ
ဒီလူတွေနေ့စဉ်စားတဲ့မြင်ငပိဟာဈေးကွက်ထဲမှာရှိတဲ့မြင်ငပိအများစုကလည်းဒီရူတမင်းဘီလိုမျိုးသိုးသေးတွေနဲ့ဒီလောက်မတက်ရင်မနာအောင်တောင်းတဲ့ထရိုင်ကလိုရိုဖောင်း တရုတ်ကဝင်တဲ့ဘုဒ္ဓဆီတွေတောင်းနေတယ်ပေါ့เนาะဒါတကယ်ကိုဟိုအများစုကဖြစ်နေတယ်ပေါ့เนาะအဲ့ဒါတွေတွေးနေရတယ်နောက်ငါ6တီဆိုလို့ချင်းကျွန်တော်တို့ဒီငါ6တီမှာလည်းအလားတူပဲ triglyceride ဆိုတဲ့ဘုဒ္ဓဆီတွေတက်ကျွင်းနေဒါခွဲကမှစမ်းသပ်တဲ့အခါမှာတွေးရတယ်ပေါ့ဒါတွေကလည်းကျွန်တော်တို့ကလောက်မတက်အောင်ရင်မနှောင်းစလန်းနေကိုကတောင်းတာဖြစ်တဲ့အတွက်လူတွေနေ့စဉ်စားတောက်တဲ့အစားအသောက်တွေမှာတော့အန္တရာယ်တွေရောတကယ်ကိုအန္တရာယ်ရှိပြီးတော့ safety မဖြစ်တာတော့ညားပါတယ
်ဟုတ်ကဲ့
စားတောက်ကအားလုံးရဲ့အစင်းနဲ့တွက်ကြည့်မယ်ဆို80ရာနှုန်း90ရာနှုန်းလောက်ကတော့အန္တရာယ်ရှိတယ်လူတွေစားစရာမရှိတော့အောင်တော့ဖြစ်နေတာပေါ့နော
်ဟုတ်ကဲ့
ဘိုင်းကအေးအယူမှုတွေဟာပညာပေးမှုရောရည်ယူမှုရောဥရေတက်ဝင်မှုရောအားနည်းနေတာပေါ့နော
်အဲအစိုးရကဏ္ဍကိုလည်းကျွန်တော်ပြီးရင်မေးချင်ပါတယ်ဒေါလုံးဆယ်ကျွန်တော်မေးချင်တာကဒီအခုစောစောဆရာပြောသားတဲ့အထက်မှာဒီဟိုလူလူပညာပေးလုပ်ငန်းတွေလုပ်တယ်ဆရာတို့လက်ကမ်းစာဆောင်တွေဖြန့်ဝေတယ်နောက်ဈေးတွေကိုသွားပြီးကိုယ်တိုင်သွားပြီးတော့ဒီဟိုဟာပေါ့နော်ကျမိုင်းနဲ့မငင်ညွတ်တဲ့အစားအစာတွေလူအမတန်အန္တရာယ်ဖြစ်စေတဲ့ကုန်ပစ္စည်းတွေရောင်းချနေတာတွေတုံးဆွဲနေတာတွေကိုမလုပ်ဖို့အတွက်ဆရာတို့တိတ်နေဆဲတယ်တဘောကမလုတ်ကြဖို့တားတယ်ဆိုတာတွေဟာတကယ်လို့အဲ့ဒီနေရာမှာဆရာတို့အနေနဲ့တိတ်နေဆဲတယ်ဆိုရင်ရောအဲ့ဒီဆိုင်စီးပွားရေးလုပ်ငန်းလုပ်နေကြတယ်အဲ့ဒီဟိုပေါ့နော်ဒပိုင်တနိုင်သူတို့တွေကလည်းများသောအားဖြင့်ဒပိုင်တနိုင်လုတ်ကြတာများတော့သူတို့အတွက်ကောစီးပွားရေးအထိခိုက်မှုမရှိသေးဘူးလားဆရာဟိုဟိုလူလူအတွက်ဟိုစားသုံးသူအတွက်ကောင်းတာမှန်ပေမဲ့သူတို့ရဲ့စီးပွားရေးဘက်ကရောဆရာဘယ်လိုမျိုးများဆရာတို့အဲ့ဒီဟာကိုချိန်ခွင်ရှာညှိပါတယ်လဲ
အဲ့တော့ကျွန်တော်တို့ကပထမဆုံးအနေနဲ့ဒါကျွန်တော်တို့ကပညာပေးတာတွေလုပ်တာပေါ့နော်ဟုတ်လားအရင်တုန်းကတော့ပညာပေးလို့နှစ်2010 2013 2014ဆိုသလိုတောက်လျှောက်ပြီး2015လောက်အထိအခုချိန်ဒီလည်းလုပ်နေတော့မှာပဲပညာပေးတာတော့လုပ်တယ်ပေါ့နော်လုပ်တဲ့အခါမှာသူတို့ကဥပမာမြင့်ဆိုပါဆိုဗျာမြင့်ကသူတို့ကစားသုံးသူတွေက consumer တွေနေပြီးတော့ဒီအမီရောင်တို့အဝါရောင်တို့ပေးပါလို့ဟုတ်လား request လုပ်လို့သူတို့ကဆိုးရတယ်လို့ပြောတာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီလူလူကပညာပေးတဲ့အခါမှာဒီလူလူကဒီအယောင်တွေကိုရှောင်ပြီးတော့စားသုံးလာကြတယ်။ဒါပေမဲ့သူတို့ကအရာတွေဆက်ရောင်းနေတဲ့အခါကျတော့ဒီလူလူကမလွဲလာမကင်းတော့ဝယ်စားရတာရှိတယ်။နောက်တစ်ခုကသူကဒိုင်နီယာလောက်တာလို့ပြောတော့ကျွန်တော်တို့ကဒီမြစ်ဒိုင်နေပေါ့နော်ကုန်စင်းဒိုင်နေကိုရောက်တဲ့အခါမှာဒိုင်မှာသိုးတာမတွေ့ရခင်နဲ့သူတို့လက်လီရောင်းတဲ့လူတွေမှာသိုးနေတယ်။အဲ့တော့ကျွန်တော်တို့ကသူတို့ကိုပညာပေးတယ်ဒါတွေကအသေးကန်စာဖြစ်တယ်ကြောက်ကထိခိုက်တယ်မလုံပါနဲ့လို့တားတဲ့ကြားတွေဆက်လုံနေတဲ့အတွက်ဒါကျွန်တော်တို့ကသူတို့ရောင်းကြတဲ့လူတယောက်နှစ်ယောက်ရဲ့မျက်နှာနဲ့စားသုံးသူတန်း90ကျော်ရဲ့မျက်နှာကိုကျွန်တော်တို့ကဘယ်ဟာကြည့်မလဲလို့ရွေးချယ်ရတော့တာပေါ့နော်ဒီအချိန်မှာဟာလာဒိုင်ယံဆိုးတယ်ဆိုရင်တော့ကျွန်တော်တို့ကဒိုင်ကိုရေးယူတာလို့တင်းစီတာလို့ဒါဒါလေးကျွန်တော်တို့ကလောက်ရမှာပေါ့တက်ဆိုင်ရအာနာဝိုင်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့အခုအဲ့လိုမဟုတ်ဘဲနဲ့သူတို့လက်လီမှာလုံနေကြတဲ့အခါကျတော့ကျွန်တော်တို့ကဒါဟာလာကျွန်တော်တို့ဈေးတွေစစ်တဲ့အခါမှာကျွန်တော်တို့တက်ဆိုင်ရစီရင်တာရအုပ်ချုပ်ရေးမှုစီရင်တာရတွေဈေးကော်မတီတွေနဲ့တခါတည်းခေါ်ပြီးစစ်တခါတည်းတင်းပြီးတော့စီရင်သားရကိုကျွန်တော်တို့ကအပ်ခဲ့တာပေါ့နော်တချို့ဟာတွေကျင်းတုံချင်းသေးကွေတွေလိုဟာမျိုးဆိုကျွန်တော်တို့တခါတည်းချိုးဖက်ဖြတ်ကြီးပြီးတော့တက်ဆိုင်ရစီရင်ကိုအပ်ခဲ့တာမျိုးတွေကိုယ်တိုင်တင်းစီလာပြီးဖြတ်ကြီးတာမျိုးတွေလောက်ရတော့တာပေါ့ဒါကတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးလေဒါဟိုဘလို့ခေါ်မလဲအနေနဲ့အများတော့ဟာလာသူတို့မှာတော့နည်းနည်းပါးပါးတော့ထိခိုက်နေဒါပေမဲ့ဟာလာလူ90ကျော်ရဲ့ consumer တွေရဲ့မျက်နှာကိုကျွန်တော်တို့ကပို့ပြီးကြည့်ရတော့မှာဒေထားအောင်
ကိုယ်စုံဝင်လိုက်တင်ပြခဲ့တာပါစားသုံးသူတွေအကာအကွယ်ပေးရတဲ့အစိုးရရဲ့ဘူးပေါင်းပါဝင်မှုအခြေအနေတွေကိုတော့ရှေ့သတင်းပတ်မှာထုတ်လွှင့်မဲ့အပိုင်းနှစ်မှာနားဆင်ရမှာဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ရောက်လာပါပြီကမ္ဘာပေါ်မှာသချင်းနားထောင်ကြတဲ့ပုံစံကိုပြောင်းလဲသွားအောင်လုပ်နိုင်ခဲ့တဲ့ iPod သချင်းဆက်ကို Apple နည်းပညာကုမ္ပဏီကစတင်မိတ်ဆက်ခဲ့တာအောက်တိုဘာ23ရက်နေ့မှာ15နှစ်ပြည့်သွားပြီဖြစ်ပါတယ်iPod တချင်းဆက်လေးတွေကြောင့်15နှစ်အတွင်းဖြစ်ပေါ်ပြောင်းလဲခဲ့မှုတွေကိုတော့မတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှမှာတင်ပြထားပါတယ
် What is iPod? iPod is an MP3 music player. Has CD quality music.And it plays all of the popular open formats of digital.
လွန်ခဲ့တဲ့15နှစ်2000ခုနှစ်အောက်တိုဘာလ23ရက်နေ့တုန်းကပထမဆုံး iPod သချင်းနားထောင်ဆက်ကိုအဲဒီတုန်းက Apple ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Steve Jobs ကမိတ်ဆက်ပေးနေတာပါ
လဝတဝက်ဆောက်လောက်ပဲရှိတဲ့ဆက်လေးထဲမှာတချင်းအပုတ်ပေါင်း1000ဆန့်တဲ့အပြင်ပေါ်ပပနဲ့အိတ်ဆောင်နဲ့ထည့်တည်သွားနိုင်ပြီလို့ Steve Jobs ကကြော်ညာမိတ်ဆက်ခဲ့တာဖြစ်ပါတယ်။ iPod မထွက်ခင်တခြား MP3 တချင်းနားထောင်ဇက်တွေရှိပေမဲ့လို့တိတ်ပြီးရေပန်းမစားလာပါဘူး
။အရင်တုန်းကဒီပေါ်ပပတည်သွားနိုင်တဲ့တချင်းနားထောင်ဇက်လေးတွေဆိုရင်ကက်ဆက်ခွေထည့်နားထောင်ရတဲ့ Sony ရဲ့ Walkman တချင်းနားထောင်ဇက်တွေကတိတ်ကိုလူကြိုက်များအောင်မြင်ခဲ့တာပါ။အဲ့နောက်မှာတော့ကိုသားညုံပြောသလိုပဲဒီ MP3 သချင်းနားထောင်ဇက်လေးတွေရှိလာပေမဲ့ Walkman set တွေရောင်းခဲ့ရတဲ့ရောင်းအားခြေပြားကိုတော့မမီခဲ့ပါဘူး။အဲ့လိုအခြေအနေမျိုးမှာကွန်ပျူတာတွေကိုပဲအဓိကထုတ်နေတဲ့ Apple ကုမ္ပဏီက iPod သချင်းနားထောင်ဆက်ထုတ်ရောင်းမယ်ဆိုတာကိုအသိပေးကြေညာခဲ့တာပဲရှင
်။သချင်းပုတ်တထောင်ဆက်နဲ့ Fitbit iPod တစ်လုံးကို$400နဲ့စရအောင်တော့အောင်မြင်မှာမဟုတ်ဘူးဆိုပြီးတော့အတော်များများကခံမှန်းခဲ့ကြတယ်ဗျ။တကယ်လည်းအစပိုင်းမှာရောင်းအောင်မကောင်းခဲ့ပါဘူး။Apple ကုန်ပစ္စည်းတွေကိုအမကန်အားပေးတဲ့ပြည်သက်တွေနဲ့ပစ္စည်းအသစ်ဆန်းတွေကိုတုံးညင်ကြတဲ့သူတွေကလွဲလို့ပထမဆုံးထုတ်တဲ့ iPod သချင်းဆက်ကိုမဝယ်ခဲ့ကြဘူးဗျ
။နောက်အဲ့ဒီချိန်တွေတော့က Apple ရဲ့ Mac computer တုံးကြတဲ့သူတွေကလည်း Apple ရဲ့ပစ္စည်းကလွဲလို့တခြားဆက်ဆိုရင်မတုံးညင်ကြသလို Microsoft ရဲ့ Windows software တွေကိုတုံးကြတဲ့သူတွေကလည်း PC computer မှ PC computer Mac computer ဆိုရင်မတုံးကြဘူးဆိုတာမျိုးရှိခဲ့တာကိုရှေ့ iPod ဆက်တွေက computer နဲ့ချိတ်ဆက်တုံးဖို့လိုတယ်လေ။အဲ့ဒါနဲ့2003ခုနှစ်ရောက်လာတော့ Apple ကုမ္ပဏီက Windows အတွက် iTunes နဲ့ online သချင်းအယောင်းဆိုင် iTunes Music Store ဆိုပြီးတော့လုပ်ပေးလိုက်တယ်။အဲ့ဒီမှာ PC ကွန်ပျူတာသုံးတဲ့သူတွေကပါ iPod ကိုစပြီးတော့အားပေးလာကြတော့တယ်။2003ခုနှစ်ဇွန်လရောက်တော့ရောင်းရတဲ့ iPod အလုံးကြီးသတမ်းပြေသွားခဲ့တယ်လေ။အဲ့ဒီနောက်ပိုင်းမှာ iPod တွေအရောင်းပို့ပြီးတော့တက်လာခဲ့လိုက်တာ2010 September လရောက်ချိန်မှာစုစုပေါင်းရောင်းရတဲ့ iPod အလုံးကြီးပေါင်းက295သန်းအထိကိုရှိတယ်။ခင်မီသူတိုင်း iPod set ရှိကြတယ်ဆိုတဲ့အထိရေပန်းစားခဲ့တာမျိုးရှင
်မူလ iPod ကနေပြီးတော့ second generation third generation fourth generation နောက်တော့ iPod mini iPod nano iPod shuffle စသဖြင့်ဒီပို့ပြီးတော့ခင်မီတဲ့ iPod သချင်းဆက်တွေကို Apple ကထွင်ပြီးတော့ထုတ်ခဲ့တာပါဒါပေမဲ့လို့အခုနောက်ပိုင်းနှစ်တွေရောက်တော့ iPod သချင်းဆက်တွေရဲ့အယောင်ကအတော့ကိုပြန်ကျသွားတယ်ဗျ2015 January လရောက်တော့ iPod အယောင်ဝင်ငွေကိုမထုတ်ပြန်တော့ပါဘူးလို့ Apple ကုမ္ပဏီကတရားဝင်ကိုကြေညာခဲ့တော့တယ်လို့ဒီပညာသတင်းတွေကိုတုံ့တက်တင်ပြနေတဲ့ဒီ VenturePedia ဆောင်းပါးထဲမှာရေးပါတယ်။ Apple ကုမ္ပဏီအတွက်ကပို့ပြီးတော့အရေးကြီးအကျိုးအမြတ်ရတဲ့ iPhone ကို iPod ကနေရာဖယ်ပေးလိုက်တာပဲလို့အဲ့ဒီဆောင်းပါးမှာဆိုထားပါတယ
်။လက်ရှိကမ္ဘာမှာအယောင်ရဆုံးဒီ Smart လက်ကင်ဖုန်းတစ်ခုဖြစ်တဲ့ iPhone ကိုပထမဆုံးစထွင်တော့ iPod ရဲ့ဒီဇိုင်းပုံစံလွှမ်းမိုးမှုတွေအများကြီးပါတယ်လို့တုံ့တက်ကြရတဲ့ရှင်။ဒီ iPod ထဲမှာပါတဲ့ function တွေကအခုလက်ရှိ iPhone တွေထဲမှာပါနေတာကလည်းတက်သေးပါ။ iPod ကြောင့် iTunes Music Store ပေါ်လာတဲ့အဲ့ဒီ online သချင်းရောင်းဆိုင်ကြောင့်ပဲသချင်းဂီတဖြန့်ပြူးရောင်းချတဲ့ပုံစံလုံးဝပြောင်းလဲသွားစေခဲ့တာကလည်းဘလို့မှညင်းမရပါဘူး။အရင်တော့ဆိုရင်ဒီသချင်းကွေပဲဖြစ်ဖြစ်သချင်း CD ပဲဖြစ်ဖြစ်အသစ်ထွက်ပြီဆိုလို့ရှိရင်ဒီတစ်ခွေလုံး CD တစ်ချက်လုံးကိုဝယ်ရပါတယ်။ iTunes Music Store လိုမျိုး online ဆိုင်တွေကြောင့်အခုဆိုလို့ရှိရင်တော့အခွေသေးသေးကကိုကြိုက်တဲ့သချင်းကိုပဲတီးတန့်ရွေးပြီးတော့မှတပုတ်ချင်းရွေးဝယ်လို့ရနေပါပြီ။နောက်စိတ်ကူးပေါက်လို့နားထောင်ခြင်းတဲ့အချိန်ကြားမှချက်ချင်း online ဆိုင်မှာဝယ်လိုက်ရုံပါပဲ။နောက်အခုနောက်ပိုင်းမှာဆိုရင်တော့ဓာတ်ရိုက် streaming လို့နားထောင်တာမျိုးကလည်းပို့ပြီးတော့တောင်မှခေစားလာပြီဆိုတော့ one နဲ့ဇာကဒီ CD အယောင်ဆိုင်ကြီးတွေပျောက်ကုန်ပါတယ်။ဥပမာလန်ဒန်မြို့နယ်မှာအရင်တုန်းကလူတွေကြိတ်ကြိတ်တိုးအောင်လို့များခဲ့တဲ့ HMV နဲ့ Tower Records ဆိုတဲ့သချင်းကွေအယောင်ဆိုင်ကြီးနှစ်ဆိုင်လုံးအခုဆိုရင်မရှိတော့ပါဘူး။အထက်3-4ဆိုင်ရှိတဲ့အဲ့ဒီဆိုင်ကြီးတွေကလန်ဒန်ရောက်သူတွေမသွားမဖြစ်သွားကြရတဲ့ဆိုင်မျိုးကြီးတွေထဲမှာပါပါတယ်။ CD တွေ၊ Video ကွေတွေဝယ်ကြတဲ့ခေတ်ကုန်တော့အဲ့လိုဆိုင်ကြီးတွေလည်းပျောက်ကုန်ပြီ။
ဟုတ်တယ်မဆူမြမောကအမေရိကမှာဆိုလို့ရှိရင်လည်း CD ရောင်းဆိုင်ကြီးတွေဆိုတာရှားကုန်ပြီအားလုံးကအွန်လိုင်းကနေပြီးတော့ဝယ်နေကြတာဒေါင်းလုဒ်လုပ်ပြီးတော့ဝယ်ကြတယ်ကြက်တဲ့သချင်းတွေကိုရွေးပြီးတော့နားထောင်နိုင်တဲ့ဓာတ်ရိုက် streaming ဝန်ဆောင်မှုတွေကိုလည်းတုံးနေကြတယ်တခြားမကြည့်နဲ့လေအခုဒီ Apple ကုမ္ပဏီအတွက်အအောင်မြင်ဆုံး iPhone ဆိုတာဖြစ်လာအောင်လမ်းခင်းပေးတဲ့ iPod သချင်းဆက်တွေကို Apple ကုမ္ပဏီရဲ့ website ပေါ်မှာတော့မှအသားပြီးပြီးတော့ကြော်ညာတာမတွေ့ရတော့ဘူးလေ iPod ဆိုတာကသူနဲ့ပြိုင်တခြား MP3 သချင်းနားထောင်ဆက်တွေစဲမှာအအောင်မြင်ဆုံးဆက်တစ်ခုပဲဟာဒါမှလည်းဒီ Apple website သွားကြည့်လို့ရှိရင် iPod set တွေကို music ဆိုတဲ့ကဏ္ဍအောက်မှာပဲရှာလို့ရတော့တယ်။ iPhone တို့ iPad တို့လိုမျိုးထင်တာမြင်တာမကြော်ညာတော့ဘူးလေ
။လက်ရှိ smartphone တိုင်းလိုလိုမှာ iPod လိုမျိုးတစ်ချင်းနားထောင်နိုင်အောင်လို့လုပ်ပေးထားကြပြီဆိုတော့ smart လက်ကင်ဖုန်းရှိထားရင် iPod လိုမျိုးတစ်ချင်းနားထောင်တဲ့ဆက်မျိုးကတီးတန့်ထောက်ဝယ်စရာမလိုတော့တာကလည်းတကြောင်ဖြစ်မယ်ကိုသားညုံရဲ့။ဒါပေမဲ့လည်းဒီ iPod set တွေကြောင့်လွန်ခဲ့တဲ့15နှစ်တုန်းက Apple ကုမ္ပဏီအပေါ်မှာအာရုံစိုက်မှုတွေကိုပြန်ရခဲ့တယ်။ကမ္ဘာတဝမ်းမှာဒီလူသိများပြီးတော့အောင်မြင်ဆုံးဝင်ငွေအများဆုံးနည်းပညာကုမ္ပဏီတစ်ခုဖြစ်လာတဲ့အထိအောင်မြင်မှုတွေကြလာအောင်လို့လမ်းဖွင့်ပေးခဲ့တာကြောင့် Apple ကုမ္ပဏီကတော့ iPod ဆက်ကလေးတွေကိုဆက်ထုတ်နေလိမ့်မယ်လို့ VenturePedia ဆောင်းပါးမှာတော့သုံးသပ်တယ်ရှင်။
အပတ်ကုန်မီရဲ့သမိုင်းမှာလေးထနေရာပြည်တဲ့ပစ္စည်းတစ်ခုဖြစ်ပေမဲ့လို့ iPod ရဲ့သမိုင်းဝင်15နှစ်ပြည့်မွေးနေ့ကိုအပတ်ကုန်မီကဘာမှကြီးကြေးမလုပ်ခဲ့ဘူးဗျ။အဲဒါကြောင့်မလို့ iPod တချင်းဆက်တွေထုတ်လုပ်မှုကိုတိတိကျကျပဲရပ်လိုက်တော့မယ်ထင်တယ်လို့သုံးသပ်သူတချို့တော်မှရှိနေကြတယ်မဆင်မြမော်ရဲ
့ iPod တွေကိုဆက်မထုတ်တော့လို့ Apple ဆိုင်တွေပေါ်မှာဒီ iPod 14တွေမရှိတော့ဘူးဆိုရင်တော့မှ Apple ကုမ္ပဏီအတွက်သူထားပေးခဲ့တဲ့အမွေအနှစ်တွေကတော့ဤပညာသမိုင်းမှာကြံရင့်နေမှာသိကြပါတယ်ဒီပထမဆုံး iPod ထုတ်ပြီး15နှစ်အကြာဒီကနေ့မှာ iPod Touch, iPod Nano, iPod Shuffle ဆိုပြီးတော့မှ iPod တချင်းဆက်3မျိုးကို Apple ဆိုင်တွေမှာရောင်းနေပါတယ်။ဒါပေမဲ့လည်းနောက်15နှစ်အကြာ2032ခုနှစ်ကြာရင်ရော iPod တချင်းဆက်တွေရှိနေအောင်မလားဆိုတာက iPod ရဲ့15နှစ်ပြည့်မွေးနေ့မှာပဲထွက်ပေါ်လာတဲ့မေးခွန်းတစ်ခုဖြစ်နေပါတယ်ရှင်။
ဘလော့ဂါတွေပြောသမျှအစီအစဉ်မှာအခုကတော့တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရောင်သတင်းလွှာမှာတော့ American ပြည်သူမှာကျင်းပသွားတဲ့ Hollywood L အမျိုးသမီးဆူချင်းမြင့်ပွဲကိုဘယ်သူတွေများတက်ရောက်လာကြပါလဲ။ပြီးတော့ Malibu ကနာမည်ကျော် model တစ်ယောက်ရဲ့အိမ်ကိုဒဇင်းတယောက်ဝင်လာနိုင်ခဲ့ပါတယ်။ဘာများဖြစ်သွားပါလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုပြောပြပေးသွားပါမယ်။23ချိန်မြောက်ကျင်းပတဲ့ Hollywood L အမျိုးသမီးဆူချင်းမြင့်ပွဲမှာတော့ကျမအတန်းတူညီမရေးလှုပ်ရှားမှုအတွက်အကျိုးပြုခဲ့ကြတဲ့နေပယ်ပေါင်းစုံကလူတွေဂုဏ်ပြုခဲ့ကြပါတယ်။ Beverly Hills မှာအခုတနင်္လာနေ့ကျင်းပသွားတဲ့အတော့ကိုခန်းနာကြီးကျယ်တဲ့ပွဲကိုမင်းသမီး Amy Adams, Kathy Bates, Felicity Jones, Helen Mirren နဲ့ Lupita Nyong'o တို့ဟာတခြားလူသစ်ထင်ရှားကျော်ကြားသူတွေနဲ့အတူတက်ရောက်ခဲ့ကြတာပါ။အမေရိကန်နိုင်ငံရေးမှာတော့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်တဲ့ Hillary Clinton နဲ့သမ္မတလောင်း Donald Trump တို့ကြားမှာအကြိတ်နဲ့ပြိုင်ဆိုင်မှုတွေရှိနေချိန်မှာပဲတိုက်တိုက်ဆိုင်ဆိုင်ဒီစုချင်းပြွဲကိုကျင်းပခဲ့လို့ဆိုရမှာပ
ါ I've been to the events before and it's a lot of fun to get women together to tell their stories about being in the industry
ဒီလိုပွဲမျိုးကိုအရင်တုန်းကလည်းတက်ဖို့ပါတယ်အမျိုးသမီးတွေစုဝေးကြပြီးတော့သူတို့လုပ်ငန်းတွေကြုံတွေ့နေရတဲ့ကိစ္စတွေကိုဖလှယ်ပြောဆိုကြတာအမတန်ပျော်စရာကောင်းပါတယ်လို့ Kathy Bates ကပြောပါတယ်အမျိုးသမီးတွေသူတို့ရင်ဆိုင်ကြုံတွေ့ကြရတဲ့အတိတ်ကာလဆိုးတွေကိုပြန်ပြီးတော့ထုတ်ဖော်နေကြတဲ့အခုလိုရွေးကောက်ပွဲကာလချင်းမှာအမျိုးသမီးငယ်တွေရဲ့သူတို့အတွေ့အကြုံတွေကိုပြန်ပြောဆိုချက်တွေဟာတိတ်ကိုစိတ်ဝင်စားစရာကောင်းပါတယ်လို့လည်းသူကဆိုပါတယ်။တိုင်းပြည်မှာအမျိုးသမီးသမ္မတတဦးတင်မြှောက်နိုင်ဖို့အခွင့်အလမ်းရှိနေပြီဆိုတော့ဟာအမျိုးသမီးတွေအတွက်တော့တကယ်ကိုအားတက်ခြင်းနဲ့ဆရာဖြစ်လာနိုင်မယ်လို့သူယုံကြည်တဲ့အကြောင်းအကျော်မော်မင်းသမီး Helen Mirren ကပြောပါတယ
်။ You know of course there have been women leaders of all sorts of countries you know India Pakistan Israel
အိန္ဒိယ၊ပါကစ္စတန်၊ Israel, Britain, Germany နဲ့တခြားတိုင်းပြည်တွေတော်တော်များများမှာအမျိုးသမီးခေါင်းဆောင်တွေကိုတွေ့နေရပြီလေလို့မင်းသမီး Helen Mirren ကပြောသွားတာပါ။ဒါမဲ့လို့နိုင်ငံတကာဇက်ခုံပေါ်မှာအနာဩဇာကြီးမားတဲ့ American မှာအမျိုးသမီးသမ္မတတယောက်နေရာရလာမယ်ဆိုရင်တော့ဒါတကယ်ကိုအားတက်စရာသတင်းစကားပါ။ American ကအမျိုးသမီးငယ်တွေအတွက်အံ့ဩဝမ်းမြောက်စရာအခြေအနေပါလို့လည်းမင်းသမီးကြီး Helen Mirren ကဆိုပါတယ်။2016ခုနှစ်အတွက်ဂုဏ်ပြုခံရတဲ့ဆုစီရင်မှာတော့မင်းသမီး Kristen Stewart နဲ့အာဂျာနီယိုမီကင်းတို့လည်းပါဝင်ပါတယ်။လာမယ့်နိုဝင်ဘာလထုတ် Elle Magazine မျက်နှာဖုံးတွေမှာသူတို့အကြောင်းတွေကိုဖော်ပြပေးမှာဖြစ်ပါတယ်။အပြောင်းအလဲတွေဖော်ဆောင်ခဲ့ကြတဲ့ An All Out ဆရာအမျိုးသမီးတွေအများကြီးရှိပါတယ်။သူတို့ကိုကျမတို့အလေးထားကြဖို့လိုမယ်ထင်ပါတယ်လို့မင်းသမီး Amy Adams ကပြောပါတယ်။လူတစ်ယောက်ဟာမိမလို့ပြောလိုက်တာနဲ့မတူဘူးသူတို့ကကွဲပြားတယ်ဆိုတဲ့အယူအဆအရှိလို့အမျိုးသမီးတွေပေါ်မှာဆက်ဆံပုံကလည်းကွဲပြားသွားနိုင်တာကြောင့်ဒါနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေကအတန်ကိုလည်းကျမတို့အလေးထားနားထောင်ဖို့လိုမယ်ထင်တယ်။ဒီလိုအယူအဆမျိုးကိုအရင်ဦးဆုံးပြောင်းပြစ်လိုက်ကြပါစို့လို့မင်းသမီး Amy Adams ကပြောသွားပါတယ်ရှင
် Yeah. I got this feeling inside my bones. It goes electric wavy when I turn it on.Off from my city, off from my home. We're flying up, no ceiling when we in our zone. I got that sunshine in my pocket. Got that good soul in my feet. Feel that hot blood in my body when it drops. Ooh, I can't take my eyes off of it. Moving so phenomenally. Come on, like the way we rock it. So don't stop.
American န်ဖော့ပ်ဆိုတော့ဂျက်စင်ဂျင်ဘလိတ်တယောက်မဲယုံမှာသူ့ကိုသူရိုက်ထားတဲ့ဆယ်ဖီပုံကိုလူမှုကွန်ရက်တစ်ခုဖြစ်တဲ့သူ့ရဲ့ Instagram စာမျက်နှာမှာတင်လိုက်တာကြောင့်ဒါကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ Tennessee ပြည်နယ်အာဏာပိုင်တွေကအင်္ဂါနေ့မှာပြောဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲ Shelby County ရှေ့နေချုပ်ကတော့ဒီလိုမျိုးစုံစမ်းစစ်ဆေးမှုမျိုးမရှိဘူးလို့ပြောပါတယ်။ Justin Timberlake နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုလုပ်နေတဲ့အကြောင်းသူ့ယုံကထုတ်ပြန်တယ်ဆိုတဲ့အစောပိုင်းကြေညာချက်ဟာမမှန်ပဲနဲ့သူမသိတဲ့နဲ့ဒီကြေညာချက်ထွက်လာခဲ့တယ်လို့ Shelby County ရှေ့နေချုပ် Amy Warrich ကနောက်တော့ပြန်ပြောသွားပါတယ်။အဲ့ဒီကြေညာချက်ထုတ်တယ်ဆိုတဲ့အချိန်မှာသူကအစည်းအဝေးတစ်ခုသွားနေရပြီးတော့ဒီကိစ္စနဲ့ပတ်သက်လို့သူ့ယုံအနေနဲ့စုံစမ်းစစ်ဆေးတာမျိုးလည်းလုပ်တာမရှိပါဘူးလို့ရှေ့နေချုပ် Amy Warrich ကဆိုပါတယ်။ဒီအဖြစ်ဖြစ်နဲ့ပတ်သက်လို့မှတ်ချက်တစ်ခုခုပေးဖို့ဆိုတာကိုတော့ Timberlake ရဲ့ကိုယ်စားလှယ်ကညှင်းဆန်ပါတယ်။မဲယုံတွင်မှာရိုက်ကူးထားတဲ့ပုံကိုလူမှုကွန်ရက်ပေါ်တင်လိုက်တဲ့ Timberlake ရဲ့အခုလုပ်ရဟာ Tennessee ပြည်နယ်ရွေးကောက်ပွဲဥပဒေကိုညှိစွန်းနေတာကြောင့်မဲယုံနေအတွင်းမှာ selfie လို့ခေါ်တဲ့ကိုယ့်ဘာကိုယ်ဖုန်းနဲ့ကင်မရာနဲ့ရိုက်ယူမှုတွေနဲ့ပတ်သက်လို့ညှင်းခုန်စရာတွေဖြစ်လာပါတယ်။အသက်35နှစ်အရွယ်အဆိုတော် Timberlake ဟာနိုဝင်ဘာလ8ရက်ရွေးကောက်ပွဲအတွက်ကြိုတင်မဲဆန္ဒသွားပေးတဲ့နေရာမှာတီးပြဒနာစတာပါ။မဲယုံမှာသူ့ကိုယ်သူမဲပေးပြီးတော့ရိုက်ထားတဲ့ပုံကိုကြိုတင်မဲပေးဖို့ Los Angeles ကနေသူ့ရဲ့မွေးရက်ဖြစ်တဲ့ Memphis ကိုသွားခဲ့တယ်ဆိုပြီးတော့သူကစာရေးထားပြီးတော့သူ့ရဲ့လူမှုကွန်ရက် Instagram စာမျက်နှာမှာတင်လိုက်တာဖြစ်ပါတယ်။ Tennessee ပြည်နယ်ရွေးကောက်ပွဲဥပဒေအရဆိုရင်တော့မဲယုံထဲမှာဗီဒီယိုရိုက်ကူးတာမျိုးဓာတ်ပုံရိုက်ကူးတာမျိုးလုပ်လို့မရဘူးလို့တားမြစ်ထားတာပါ။အဲ့နောက်တော့ဒါဟာပြည်နယ်ရွေးကောက်ပွဲဥပဒေကိုချိုးဖောက်မှုဖြစ်နိုင်တယ်ဆိုပြီးတော့တီးတွဲစစ်ဆေးနေတယ်လို့ Shelby County ရှေ့နေချုပ်ရုံးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့နောက်မှာတော့ခုနပြောခဲ့သလိုပဲတီးကျင်ကြချက်မှန်မှန်ကန်ဦးဆိုပြီးတော့ရှေ့နေချုပ်ကိုယ်တိုင်ကပြောဆိုလာတာပါ။ဥပဒေအရဆိုရင်ဒီအချက်နဲ့အပြည့်ရှိဆုံးတွေ့ရှိခဲ့ရင်ထောင်နဲ့ရက်30နဲ့အထက်တန်ငွေဒေါ်လာ50ပြည့်တန်ချမှတ်လို့ရတဲ့အကြောင်းရှေ့နေချုပ်ရုံးရဲ့မူလစာမျက်နှာမှာဖော်ပြထားတာဖြစ်ပါတယ်ရှင
် Hey yo friend I got to tell you something Oh yeah I want to be
ဒီတက်တော့ရောင်တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ခုတော့ဒီညအတွက်နောက်ဆုံးဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်။ American Washington DC ကိုရောက်နေတဲ့လူငယ်သတင်းတော့မထထက်ခံရဲ့ယုံကြည်ရာတွေကိုနားဆင်ရမှာပါ။မမိုးဖြူစီစဉ်တင်ဆက်တာပါဖြစ်ပါတယ
်။ဆရာဒီရန်ကုန်မြို့ပြင်ဒီတောင်တကုန်ဆိုတဲ့နေရာနေဝဲဦးလဲအဲ့ဟိုတကုန်တက္ကသိုလ်ကနေပဲရရတယ်။ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်။အခုလက်ရှိမှာတော့ထပ်လို့အဲ BBC Media Action ကလူငယ်ရေဒီယိုအစီအစဉ်မှာလုပ်တယ်။ဆိုတော့လူငယ်တွေနဲ့အများအားဖြန့်တွေ့နေရတယ်။ဆိုလိုတာကလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဈေးလက်ကလူငယ်တွေနဲ့အများအားဖြန့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေ။နောက်သူတို့ပတ်ဝန်းကျင်ကိုဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများအားကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးဖြန့်တွေ့နေရတယ်။အဲ့ဒီအတွက်ကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်။ဥပမာဆိုပါစို့ဈေးလက်ကလူငယ်တွေဆိုရင်ဟိုတဲ့င်းချက်လိုက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုတင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်ဆိုတော့သူတို့ရန်ကုန်လာပြီးတင်တန်းနေပါလေလာတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းတွေရှိရတဲ့အနေမှာသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူတွေမှသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်ကိုယ်ရက်ရွာဒီတမှာရှိတဲ့ပြဿနာတွေကိုကိုကိုတိုင်ဆက်လက်တွေကိုသတင်းထံတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကဘာဖြစ်လာလဲဆိုတော့သူတို့ရဲ့ရောက်မှာဘာတွေအခက်အခဲဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ဒီမှာသူကအင်ဖော်ရီဒီမြို့ပေါ်တက်ပြီးမှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရာကြီးကျွေးရတာတို့တစ်ခါတည်းတိုင်းမကျွေးပဲထားတာတို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှဒီရွာရဲ့လက်အလုပ်ကိုပဲလက်အလုပ်ကိုပဲလုပ်ဖို့ပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကတော့လည်းအိမ်ရှင်ကအဆင်ပြေတယ်။အ
အဆင်ပြေတဲ့သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အင်ဂျင်စီပြန်လိုက်ရွာကိုလာလဲလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထက်တော့ကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူ့ရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီထက်တော့ပြန်ပြီးမှအစီအစဉ်တွေပြန်ပေးပို့တာပေါ့နော်။အဲ့မှာဘာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီအရာဒီတိုင်းမှာနေတယ်။ရိုးရိုးတမ်းတဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူပဝင်ကျင်မှာရှိတဲ့အခက်ခဲကြံစည်တွေကိုသူကိုယ်တိုင်တရားလုပ်ပြီးတော့မှဒီ video အစီအစဉ်ကိုပေးပို့ရတဲ့အဲ့အခက်ခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားတွေကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ကြတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေတဖြည်းဖြည်းနဲ့အဲ့အစီအစဉ်တွေလုပ်တာဆိုတော့အခုဆိုရင်၄ခုလောက်ရှိပြီပေါ့လေသူတစ်ဖြင့်အဲ့လူငယ်တွေကိုကိုယ်တိုင်ကိုပဝင်ကျင်မှာပို့ပြီးမှပါဝင်လာနိုင်အောင်တွန်းအားပေးတဲ့အစီအစဉ်တွေပေါ့လောလောဆယ်တော့ဒီဝါရှင်တန်ဒီစီမှာရောက်နေရပါတော့ဒီတင်နန်းတစ်ခုအတွက်ရောက်တယ်အဲ့တင်နန်းကလည်းဒီလူငယ်ခေါင်းဆောင်တွေကိုပဲပေးတဲ့တင်နန်းပေါ့ American Council of Young Political Leaders ဆိုပြီးတော့မှအစီအစဉ်နဲ့ထပ်လို့ရောက်နေရပါတော့ဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလောက်ကင်ခွင့်လန်းတဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကတစ်ချိန်လုံးမျက်စိနဲ့မြင်နေရတယ်ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီချက်ပို့ပြီးတော့မှလူငယ်တွေရဲ့အတန်ဒီချက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုံမယ်ဆိုပြီးတော့မှစိတ်ထဲမှာနှုတ်ကိုယ်တွေကရှိပြီးသားဒီတန်းနောက်ဆက်လုပ်ထဲကဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေနောက်လူကြီးရက်ွက်လူကြီးနေပြီဆိုရင်တော့မှတစ်ချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့အဲ့လိုနေရာနေကြီးလာတယ်နောက်ကြေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုဒီချက်ပို့ပြီးတော့မှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးတော့မှအစင်ပြေအောင်ဖြည့်လျှောက်ပြီးထက်ရက်ဒီအလုတ်ကိုင်းနောက်ကြကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးတွန်းအားပေးသွားဖို့ပဲဟဲ့ဒီနေ့ခါလေ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရအစီအစဉ်ပဲဖြစ်ပါတယ်မနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေဖမ်းယူနိုင်နေပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်
ဒီမိုကရက်တစ်သမ္မတလောက်ဟယ်လာရီကလင်တန်ငွေကြေးရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုဘိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်နေနိုင်တဲ့အီးမေးလ်တချို့ကိုဖက်ဒရယ်ဆိုရစုံစမ်းစစ်ဆေးရေးဘူရို FBI ကစတင်စစ်ဆေးခွင့်ရထားတာနဲ့အမျှဒီကိစ္စကိုအခုလိုအချိန်မှာလှုပ်ဆောင်တာဟာနိုင်ငံရေးပြောကမကင်းဘူးလို့ဒီမိုကရက်တွေကပြောနေကြပါတယ်FBI စုံစမ်းစစ်ဆေးရေးမှုတွေဟာ Mrs. Clinton နဲ့ဆက်ဆက်နေနိုင်တဲ့အီးမေးလ်တွေကိုလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကရှာတွေ့ခဲ့ပေမဲ့လို့အဲ့ဒီအချိန်ကမဖွင့်ချပဲဒီသမ္မတရွေးကောက်ပွဲကျင်းပဖို့၁၇ရက်အလိုကြာတော့မှဖွင့်ချခဲ့တာပါရှင်။ဒီတော့တွင်မှာပဲဒီသမ္မတရွေးကောက်ပွဲရလဒ်ကိုသူလက်ခံခြင်းမှလက်ခံမယ်လို့ Republican သမ္မတလောင်း Donald Trump ကပြောထားတာကြောင့်ဒီလိုပြောဆိုမှုကနေရွေးကောက်ပွဲနေ့မှာအကြမ်းဖက်မှုတွေဖြစ်လာမှာကိုစိုးရိမ်တာတွေရှိလာတယ်လို့အဲ့ဒီလိုမဖြစ်ဖို့အတွက်တိုင်းပြည်တော်ဝန်ဒီအစိုးရအရာရှိအများပြားကတော့အကြိုတင်ပြင်ဆင်နေကြပါရဲ့ရှင်။အီတလီနိုင်ငံမှာတော့36နှစ်အတွင်းအင်အားပြင်းထန်ဆုံးလှုပ်ခဲတာဖြစ်တဲ့ဒီတနင်္ဂနွေနေ့ကပြင်းရ 6.6 ရှိတဲ့ငလင်တန်းခံခဲ့ရပြီးတဲ့နောက်ပျက်စီးမှုအတိုင်းအတာတိကျသိရဖို့တာဝန်ရှိသူတွေကလည်းဆန့်စစ်နေပါဗျ။နိုင်ငံအလဲပိုင်းကထိခိုက်ပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်တိဆောက်မယ်လို့အီတလီဝန်ကြီးချုပ်မာတဲဝရန်စီကကတိပေးပြောဆိုပါရယ်။တနင်္ဂနွေနေ့ကလှုပ်ခဲ့တဲ့ငလင်ဟာနော်ချာမြို့အနီးမြေအောက်10ကီလိုမီတာအနက်မှာဗဟိုဖြူပြီးတော့လှုပ်ခဲ့တာပါရှင်။တောင်ကိုရီးယားသမ္မတပက်ကွန်ဟေကဒီသူ့ဆိုရအပေါ်မှာအများယဉ်ကျေးမှုနဲ့ပတ်သက်လို့နိုင်ငံရေးအချက်အလက်တွေနဲ့ရင်ဆိုင်လာနေရတဲ့အခြေအနေကနေအမျိုးသားလုံခြုံရေးကိုအထူးကခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တောင်ကိုရီးယားအဆိုရအနေနဲ့ဘယ်လိုအခြေအနေမျိုးကိုမဆိုရင်ဆိုင်မှုအတွက်အခိုင်အမာပြင်ဆင်ထားတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ယော့ခွတ်ကသတင်းတောက်တွေကိုတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပါရဲ့ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဘီလ်ဘာဘာဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00 ထိလိုင်းနမီတာ24 25 32 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဘေးဘီယာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါThank you.
This program has come to you from the Voice of America, Washington.